Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှိမြခင်ဇူလိုင်လ12ရက်ပုထုနေ့ညပိုင်း VOA မြန်မာပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်စတင်ထုတ်လွှင့်ပေးနေပါပြီ။မြန်မာစံတော်ချိန်ည9နာရီကနေ10နာရီထိထုတ်လွှင့်ပေးနေတဲ့အစီအစဉ်ကိုတော့လိုင်းနိုမီတာ32 kHz 933ညနဲ့9383ညလိုင်းနိုမီတာ51 kHz 855နဲ့လိုင်းမီတာ190တို့ကနေတိုက်ရိုက်နားဆင်နိုင်ကြသလို VOA မြန်မာပိုင်းရဲ့ Facebook နဲ့ YouTube စာမျက်နှာတို့ကနေလည်းတိုက်ရိုက်နားဆင်နိုင်ကြပါခင်ဗျာ။မာအစီအစဉ်မှုအဖြစ်နဲ့ကျွန်တော်ဇောင်းဝင်လိုင်းကဆောင်ရွက်ပေးသွားမှာပါ
။မင်္ဂလာညချမ်းပါတော်တာရှင်များရှင်ကျွန်မခင်လေးပါ။ဒီညအတွက်ထိတ်တန့်ရောက်သတင်းတွေကိုကိုစောဝင်လိုင်းနဲ့တူပြပြပေးသွားမှာပါ။ဒီညအတွက်ထူးခြားတဲ့သတင်းတွေကတော့မြန်မာနိုင်ငံမှာအကြမ်းဖက်မှုတွေရပ်တန့်ဖို့အတွက်အင်ဒိုနီးရှားနိုင်ငံညာရေးဝန်ကြီးကအာဆီယံအစည်းအဝေးမှာဒီနေ့ပဲပြောလိုက်ပါတယ်။ဒေါန်ဆန်းစုကြည်ကတွေးဆုံဆွေးနွေးမှုတွေပြန်လည်စတင်ဖို့ပြောဆိုခဲ့တယ်လို့သူနဲ့တွေ့ခဲ့တဲ့ထိုင်းနိုင်ငံသားဝင်ကြီးကပြောပါတယ်။ထိုင်းဝင်ကြီးချုပ်လောင်ဖီတာကိုလွှတ်တော်အမတ်အဖြစ်ကနေရုပ်သိမ်းမှုအတွက်ရွေးကောက်ပွဲကော်မရှင်ကဒီနေ့ပဲအကြံပြုတင်ပြလိုက်ပါတယ်ဆိုတဲ့သတင်းလေးကိုပြောပြပေးသွားမှာပါရှင်
။ဟုတ်ကဲ့ပါခင်ဗျာ။သတင်းလေးအပြီးနားဆင်ကြရမယ့်အထက်မှာတော့ကရင်ပြည်နယ်မှာစစ်ကောင်စီကဒီကနေ့လေကြောင်းတိုက်ခိုက်ခဲ့တာနဲ့ပတ်သက်လို
့ဒီနေ့ကနေကြော်လောက်မှာဒါဘုံလာကျဲတာပေါ့၄ချိန်လောက်လာကျဲတာပေါ့လာကျဲတော့ကောင်းကြံဖြစ်တယ်နောက်ပြီးမှကျွန်တော်ဖျားကြောင်းတစ်လုံးနည်းနည်းဖြစ်တယ်နောက်လူနေအိမ်ကြီးဖြစ်တယ်နောက်ပြီးမှကျွန်တော်စေခန်းတစ်လုံးပေါ့နော်ဖြစ်သွားတယ
်အသက်သေဆုံးမှုတွေရှိခဲ့တဲ့ဒီတိုက်ခိုက်မှုအကြောင်းအပြည့်အစုံကိုဥစွာနားဆင်ကြရမှာပါအဲဒီနောက်မှာတော့စစ်ကောင်စီနဲ့ TNL အကြားတိုက်ပွဲတွေဖြစ်ပွားနေတဲ့အခြေအနေထင်းထင်းခံထားရတဲ့ဒေါန်ဆန်းစုကြည်နဲ့တွေ့ဆုံခဲ့တဲ့ဆိုတဲ့ထိုင်းနိုင်ငံသားရေးဝန်ကြီးရဲ့ပြောဆိုချက်အပေါ် NUG ရဲ့တုံ့ပြန်ပြောဆိုချက်နဲ့စာတင်နေကြတဲ့မြန်မာကျောင်းသားကလေးငယ်တွေထိုင်းနိုင်ငံကပြန်ပို့တဲ့အကြောင်းတွေကိုတင်ပြပေးသွားမှာပါ။နောက်ပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေကိုဆက်လက်တင်ပြပေးသွားမှာဖြစ်ပါတယ်။ဒါတွေမတင်ဆက်ခင်အခုအရင်ဆုံးတော့သတင်းတွေကိုမတ်ခင်လေးနဲ့အတူကျွန်တော်ဇော်ဝင်လိုက်ကတင်ပြပေးပါမယ်ခင်ဗျာ
။မြန်မာနိုင်ငံမှာအကြမ်းဖက်မှုတွေရပ်တန့်ဖို့နဲ့ဆေးရုံစာတင်ကျောင်းစတဲ့အရက်သားတွေကိုထိခိုက်သေးကြစေတဲ့ထိခိုက်မှုတွေအဆုံးသတ်ဖို့အတွက်အင်ဒိုနီးရှားနိုင်ငံသားရေးဝန်ကြီးရန်နိုမာဆူဒီကအာဆီယံနိုင်ငံသားရေးဝန်ကြီးတွေအစည်းအဝေးမှာဒီနေ့ပဲတိုက်ပြောဆိုတိုက်တွန်းသွားပါတယ
် Next point ASEAN masih sangat concern dan mengecam dengan masih tingginya tindakan
ASEAN နဲ့မြန်မာနိုင်ငံအတွင်းအကြမ်းဖက်မှုတွေကိုရှုတ်ချတယ်လို့ဒီလိုအကြမ်းဖက်မှုတွေနဲ့ပတ်သက်လို့စိုးရိမ်နေသေးပါအရက်သားတွေထိခိုက်သေးကြစေတဲ့စာတင်ကြောင်းတွေဆေးရုံတွေလို့အရက်ဖက်အဆောင်တွေကိုတိုက်ခိုက်နေတာတွေရပ်ဖို့လို့ ASEAN ကတိုက်တွန်းတောင်းဆိုပါတယ်အကြမ်းဖက်မှုတွေရပ်ဆိုင်မှုရှိပဲနဲ့တွေးဆောင်ဆွေးနွေးဖို့နဲ့အကူအညီတွေပေးနိုင်မှုအခြေအနေကဘရော့မှရောက်လာမှာမဟုတ်ပါဘူးလို့ဝန်ကြီးမာဆူရီကသတိပေးပြောဆိုထားတာပါပြီးခဲ့တဲ့ရက်ပိုင်းကပဲထိုင်းနိုင်ငံသားရဲ့ဝင်ကြီးမြန်မာနိုင်ငံကိုတိတ်တဆိတ်တွားရောက်ခဲ့တာရှိသလိုမြမအရေးအလွတ်တဘောဆွေးနွေးပွဲတစ်ရက်လည်းထိုင်းနိုင်ငံမှာပြီးခဲ့တဲ့လကကျင်းပခဲ့ပါသေးတယ်။အဲ့ဒီဆွေးနွေးပွဲကိုအင်ဒိုနီးရှားအပါအဝင်အဓိကကျတဲ့အာဆီယံနိုင်ငံတချို့ကမထောက်ခံခဲ့သလိုတက်ရောက်ခဲ့ခြင်းလည်းမရှိပါဘူး။ထိုင်းနိုင်ငံရဲ့ဆောင်ရွက်ချက်ဟာသက်ဆိုင်ရာအဖွဲ့အစည်းတွေအားလုံးနဲ့ထိတွေ့ဆက်ဆံပြီးငြိမ်းချမ်းရေးအတွက်တိုက်တွန်းနိုင်အောင်လှုပ်ဆောင်နေတယ်။အာဆီယံအလှည့်ကျဥက္ကဋ္ဌရဲ့ကြိုးပမ်းချက်ကိုပါဝင်ကြော်လွန်ပြီးလှုပ်တယ်လို့ဖြစ်နေတယ်ဆိုတဲ့ဝေဖန်ချက်တွေလည်းထွက်ပေါ်ခဲ့ပါတယ်။အာဆီယံနိုင်ငံသားဝင်ကြီးတွေရဲ့အစည်းအဝေးအပြီးမနေ့ပြန်ဇူလိုင်23နဲ့24ရက်နေ့တွေမှာတော့အာဆီယံနဲ့ဆက်ဆက်အစည်းအဝေးတွေဆက်လက်ကျင်းပမှာပါ။အဲဒီမှာအမေရိကန်နိုင်ငံသားဝင်ကြီးအန်တိုနီဘလင်ကင်နဲ့ရုရှားနိုင်ငံသားဝင်ကြီးဆာဗေးလာဘရော့ခ်တို့လည်းပါဝင်တက်ရောက်ကြမှာဖြစ်တယ်လို့မိတ်ဖက်နိုင်ငံတွေကနိုင်ငံသားဝင်ကြီးတွေလည်းတက်ရောက်ကြမှာဖြစ်ပါတယ်ရှင်။
2021စစ်တပ်အာဏာသိမ်းမှုနောက်ပိုင်းဖမ်းဆီးထိန်းသိမ်းခံထားရတဲ့မြန်မာဒီမိုကရေစီကောင်းဆောင်ဒေါန်ဆန်းစုကြည်နဲ့သူတွားရောက်တွေ့ဆုံခဲ့တဲ့အကြောင်းထိုင်းနိုင်ငံသားရေးဝန်ကြီးဒွန်ပရာမုတ်ဝီနိုင်ကဒီကနေ့သတင်းတောက်တွေကိုပြောပါတယ
်
ဒေါန်ဆန်းစုကြည်ကျန်းကျန်းမာမာရှိနေပြီးကောင်းမွန်တဲ့တွေ့ဆုံမှုဖြစ်တဲ့အကြောင်းအင်ဒိုနီးရှားနိုင်ငံဂျကာတာမြို့မှာကျင်းပနေတဲ့အာဆီယံနိုင်ငံသားရေးဝန်ကြီးတွေရဲ့ဆွေးနွေးပွဲအပြင်ပန်းမှာဝန်ကြီးဒွန်ပရာမုတ်ဝီနိုင်ကဒီကနေ့သတင်းတောက်တွေကိုပြောသွားခဲ့တာပါ။တင်းနင်းငွေနေကတော့ဆန်းစုကြည်နဲ့တွေ့ဆုံခဲ့တာဖြစ်ပြီးပြည်ပခန့်ရဲ့အဆုံးသတ်နိုင်မှုအတွက်တက်ဆုံဆွေးနွေးမှုတွေပြန်လည်စတင်နိုင်ဖို့ဒေါန်ဆန်းစုကြည်ကပြောတယ်လို့ဝန်ကြီးပရာမုတ်ဝီနိုင်ကပြောပါတယ်။ဒါပေမဲ့ဘယ်နေရာမှာတွေ့ဆုံခဲ့တယ်လဲဆိုတာနဲ့တခြားအသေးစိတ်ဆွေးနွေးမှုတွေကိုတော့သူကပြောမတော့ပါဘူး။ဒေါန်ဆန်းစုကြည်ဟာနေပြည်တော်အချင်းထောင်မှာထောင်ဒဏ်33နှစ်ကြာခံနေရတာဖြစ်ပြီးသူရှိနေအဖွဲ့နဲ့တောင်တွေ့ဆုံခွင့်ပိတ်ပင်ခံထားရတာဖြစ်ပါတယ်။ထိုင်းနိုင်ငံသားရဲ့ဝန်ကြီးပြောဆိုတဲ့အတိုင်းတွေ့ဆုံခဲ့မှဆိုရင်ဒီတွေ့ဆုံမှုဟာအာဏာသိမ်းမှုနောက်ပိုင်းနိုင်ငံသားတက်တမတအုပ်အနေနဲ့ဒေါန်ဆန်းစုကြည်ကိုပထမဆုံးအကြိမ်တွေ့ဆုံခွင့်ရတာဖြစ်ပါတယ်။ထိုင်းနိုင်ငံသားရဲ့ဝန်ကြီးပရာမုတ်ဝင်းနိုင်ဟာပြီးခဲ့တဲ့တင်းနှင်းငွေနေ့ကမြန်မာနိုင်ငံကိုတွားရောက်ခဲ့တာဖြစ်ပြီးဒီခေတ်စဉ်နဲ့ပတ်သက်လို့မြန်မာစစ်ကောင်စီဘက်ကရောထိုင်းအစိုးရဘက်ကပါအစောပိုင်းမှာတရားဝင်ထုတ်ပြန်ပြောဆိုတာမရှိခဲ့ပါဘူး။ အာဆီယံနိုင်ငံကြီးဝန်ကြီးတွေနဲ့ဆက်ဆက်အစည်းအဝေးတွေမစတင်ခင်ရပ်ပိုင်းအလိုမှာပဲမြန်မာနိုင်ငံကိုတွားရောက်ခဲ့တဲ့ထိုင်းနိုင်ငံကြီးဝန်ကြီးရဲ့ခီးစဉ်ဟာစစ်ကောင်စီတက်ခွင့်မရတဲ့အာဆီယံအစည်းအဝေးထဲမှာစစ်ကောင်စီဘက်ကအတန်ကိုကိုစားပြုတယ်လာဖို့လုပ်တဲ့ခီးစဉ်ဖြစ်တယ်လို့သုံးသပ်တဲ့အကြောင်းအန်ယူဂျီဂျာကာလာမြို့သားညီညွတ်ရေးအစိုးရနိုင်ငံကြီးဝန်ကြီးဒေါ်စင်မအောင်ကပြောပါရခင်ဗျာ
။ထိုင်းရွေးကောက်ပွဲကော်မရှင်ကဝန်ကြီးချုပ်လောင်ဖီတာကိုလွှတ်တော်အမတ်အဖြစ်ကနေရုတ်သိမ်းဖို့ဖွဲ့စည်းပုံအခြေခံဥပဒေတရားရုံးကိုဒီနေ့ပဲအကြံပြုတင်ပြလိုက်ပါတယ်။ထိုင်းနိုင်ငံမှာဝန်ကြီးချုပ်တစ်တူကိုမနက်ဖြန်ရွေးချယ်ဖို့ရှိနေချိန်မှာပဲရွေးကောက်ပွဲကော်မရှင်ရဲ့တင်ပြချက်ထွက်လာတာပါ။Move Forward Party ခေါင်းဆောင်ဖီတာဟာမီဒီယာကုမ္ပဏီတစ်ခုမှအစုရှယ်ယာတွေပိုင်ဆိုင်ထားတဲ့အတွက်ရွေးကောက်ပွဲစည်းကမ်းကိုဖောက်ဖျက်ရာရောက်တာကြောင့်ရွေးကောက်ပွဲမှာပါဝင်ရှင်ပြိုင်ဖို့အတွက်အရေးချင်းမပြည့်မီဘူးဆိုတဲ့တိုင်ကြားချက်ဟာကျိုးကျောင်းစီလျော်တယ်လို့ကော်မရှင်ကထုတ်ပြန်ခဲ့တာပါ။တရားရုံးကအမှုကိုကင်တွယ်နေချိန်မှာဝင်ကြီးချုပ်အဖြစ်ရွေးချယ်ခံရဖို့ကြိုးစားနေတဲ့ဖီတာကိုလွှတ်တော်ကိုယ်စားလှယ်အဖြစ်ဆိုင်းငံ့ထားဖို့တိုက်တွန်းနေမယ်လို့ရွေးကောက်ပွဲကော်မရှင်ကအငြိမဖော်လို့သူတဦးကိုကိုးကားပြီးရိုက်တာသတင်းဌာနကဖော်ပြထားပါတယ်။ Move Forward Party ခေါင်းဆောင်ဖီတာကတော့ရွေးကောက်ပွဲကော်မရှင်ကကျွန်တော်ကိုဖြေရှင်းခွင့်မပေးရင်တရားမျှတမယ်မထင်ပါဘူး။ကိုခုခံကာကွယ်ဖို့စီးနှင်းတွေကခွင့်ပြုထားပြီးသားပါ။ဝင်ကြီးချုပ်ယာရုအတွက်မဲမပေးခင်တရက်အလိုမှာဒီလိုမဖြစ်သင့်ပါဘူး။ဒါဟာအရန်မြန်လွန်ပါတယ်လို့ဒီနေ့ပဲတုံ့ပြန်ပြောဆိုထားပါတယ်ရှင်။
မြောက်ကိုရီးယားနိုင်ငံကတာဝေးပစ်ပက်ထိန်တပ်မြစ်ဆိုင်ဒုံးစင်းကိုအရှိတ်ဘက်ကမ်းလွန်ဒေသမှာဒီကနေ့ပဲစမ်းသပ်ပစ်လွတ်လိုက်ပါတယ်။တိုက်ချင်းပစ်ဒုံးလို့ယူဆရတဲ့မြစ်ဆိုင်ဒုံးကိုဒေသဆန်တော်ချင်းမင်းနဲ့ဆယ်နှစ်လောက်မှာပြုံရမ်းမြို့တော်အနီးကနေပစ်လွတ်ခဲ့တယ်လို့လည်းတောင်ကိုရီးယားပူတွဲစစ်ဦးစီးချုပ်ယုံကပြောပါတယ်။ကောင်းငင်လေတူတဲကနေကီလိုမီတာ1000လောက်ပြန်တန်းခဲ့တယ်လို့တောင်ကိုရီးယားနဲ့ဂျပန်နိုင်ငံကတာဝန်ရှိသူတွေကပြောပါတယ်။84မိနစ်ကြာပြန်တန်းခဲ့တဲ့တင်မြစ်ဆိုင်ဟာအမြင့်ဆုံးကီလိုမီတာ6000ကျော်အထိရောက်ခဲ့ပြီးရေထဲကိုထိုးကျသွားတယ်လို့လည်းဂျပန်နိုင်ငံကခန့်မှန်းထားပါတယ်ခင်ဗျာ။
တဲ့များပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိပိုင်းဒိုမီတာ32 kHz 9383ညနဲ့9383ညပိုင်းဒိုမီတာ51 kHz 9885တို့ဖြင့်စနေတနင်္ဂနွေမှာလိုင်းလမီတာ190 kHz 1505ကနေပြောထုတ်လွှင့်ပေးနေပါသေးရှင
်ဗုဒ္ဓဦးညာ VO ရဲ့ထိတ်တန့်ရောက်သတင်းတွေကိုတင်ဆက်ပေးနေတာပါရှင်လီတူရေးနီးယားနိုင်ငံမြို့တော်မှာကျင်းပနေတဲ့ NATO မဟာမိတ်အဖွဲ့ထိပ်သီးဆွေးနွေးပွဲနောက်ဆုံးနေ့ဖြစ်တဲ့ဒီနေ့မှာယူကရိန်းသမ္မတဗလာဒီမီယာဇယ်လန်စကီနဲ့ဥရောပခေါင်းဆောင်တွေတွေ့ဆုံဖို့စီစဉ်ထားတယ်လို့အမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့တီးခြားတွေ့ဆုံဆွေးနွေးဖို့လည်းစီစဉ်ထားပါတယ်။အမေရိကန်ပြည်ထောင်စုကလည်းမိတ်ဖက်တွေနဲ့အတူယူကရိန်းကိုပံ့ပိုးကူညီဖို့ဒီမိုကရေစီတန်ဖိုးတွေကိုခုခံကာကွယ်ဖို့နဲ့ကမ္ဘာလုံးဆိုင်ရာစိန်ခေါ်မှုတွေကိုကင်တွေဖြည့်ရှင်းဖို့အတွက်မိမောင်းထိုးပြတဲ့မိန့်ခွန်းကိုပြောကြားဖို့စီစဉ်ထားတယ်လို့လည်းအင်ဂျီရောကပြောပါတယ်။
On our agenda we have, I think for today, three priority questions. The first one is weapon package.
ဒီကစစ်မြေပြင်မှာကျွန်တော်တို့စစ်တပ်ကိုပံ့ပိုးပေးမဲ့လက်နက်အစ်စ်တွေဒုတိယကတော့ NATO အဖွဲ့ဝင်ဖြစ်ဖို့ဖိတ်ခေါ်ဖို့ကျွန်တော်တို့ရဲ့လုပ်ဖော်ကိုင်ဘက်တွေနဲ့ဆွေးနွေးကြပါတယ်တတိယအချက်ကတော့ NATO သွားနေတဲ့လမ်းကြောင်းမှာ Ukraine အတွက်စိတ်ချလုံခြုံရတဲ့အာမခံချက်တွေရှိဖို့အတွက်ပြောလိုပါတယ်လို့သမ္မတဇယ်လန်စကီကပြောသွားတာပါ Ukraine အတွက်ရေရှည်လုံခြုံရေးအထောက်ပံ့ပေးမဲ့မဟာမိတ်တွေအတွက်မူပေါင်းတစ်ကို G7 အဖွဲ့ဝင်နိုင်ငံတွေကကြေညာဖို့ကိုလည်းစီစဉ်ထားတယ်လို့ Britain ကပြောပါတယ်ရှင်
ယူကရိန်းနိုင်ငံကီးဖ်မြို့တော်ကိုပစ်မှတ်ထားပြီးအီရန်နိုင်ငံလို့ရှက်ဟက်မျိုးစားအဝေးထင်းဒရုန်းတွေအပါအဝင်ဗုဒ္ဓနေ့အထိနေရက်ဆက်တိုက်ရုရှားကလေကြောင်းကနေတိုက်ခတ်ခဲ့တဲ့အကြောင်းယူကရိန်းတာဝန်ရှိသူတွေကပြောပါတယ်။နေရက်ကြာလေကြောင်းရန်သတိပေးချက်ထုတ်ပြန်ခဲ့ပြီးရန်သူဘက်ကပစ်ခတ်တာတွေအားလုံးကိုဖျက်ဆီးနိုင်ခဲ့တဲ့အကြောင်းကီးဖ်မြို့တော်စစ်ဘက်ဆိုင်ရာအကြီးအကဲရှက်ဟီပော့ပ်ကူက Telegram လူမှုကွန်ရက်မှာပြောခဲ့တာပါ။တေချေထိခိုက်ပျက်စီးမှုသတင်းတွေမှာတော့လက်တလုံးမသိရသေးပါဘူးခင်ဗျာ။
တရုတ်နိုင်ငံလေတပ်နဲ့ရေတပ်တို့ဟာထိုင်ဝမ်ကျွန်းတောင်ဘက်နဲ့အနောက်တောင်ဘက်တွေမှာတိုက်လေရင်တွေဘုံကျဲလေရင်တွေနဲ့စစ်သင်္ဘောတွေပါဝင်တဲ့အကြီးစားစီးရေးလေ့ကျင့်မှုကိုမနေ့ကလုပ်ခဲ့တယ်လို့ထိုင်ဝမ်ကျွန်းကာကွယ်ရေးဝန်ကြီးဌာနကပြောပါရယ်ဒီမိုကရေစီစနစ်နဲ့အုပ်ချုပ်နေတဲ့ထိုင်ဝမ်ကိုတရုတ်ကသူ့ရဲ့လက်အောက်ခံနေမည်ဖြစ်ရှုမြင်နေပြီးလွန်ခဲ့တဲ့3နှစ်အတွင်းထိုင်ဝမ်ရဲ့လေကြောင်းရန်ကာကွယ်ရေးတပ်မတ်စုံတွေကိုစစ်လေရင်တွေပုံမှန်ဆေးလွှတ်ခဲ့တာတရုတ်ရဲ့အချုပ်အခြာအာဏာကိုလက်ခံဖို့ဖိအားပေးနေတာပါတရုတ်ကပြီးခဲ့တဲ့ဩဂုတ်လနဲ့ဧပြီလတွေအတွင်းမှာလဲထိုင်ဝမ်တဝိုက်မှာစီးရေးလေ့ကျင့်မှုတွေရှိခဲ့ပါတယ်နှစ်နိုင်ငံကြားကန်ဒေသတွေမှာလဲတရုတ်ရဲ့စစ်လေရင်တွေဟာဩဂုတ်လတွေကပုံမှန်ပြန့်တန်းနေခဲ့တာပါ24နာရီတွင်ထိုင်ဝမ်ကျွန်းရဲ့လေကြောင်းရန်ကာကွယ်စုံတွေကိုတရုတ်လေတပ်ကလေရင်32စင်တိုက်လေရင်တွေရဟတ်ရင်တွေကိုတွေ့ရှိခဲ့တယ်လို့ထိုင်ဝမ်ကာကွယ်ဝန်ကြီးဌာနကဒီကနေ့ပဲထုတ်ပြန်ကြေညာထားပါတယ်ရှင်
ဒီနှစ်ဇူလိုင်လပထမပတ်အတွင်းကမ္ဘာတဝန်းအပူချိန်ဟာစံချိန်တင်အမြင့်ဆုံးကိုရောက်သွားခဲ့တဲ့အကြောင်း ရာသီဥတုဆိုင်ရာသိပ္ပံပညာရှင်တွေကြိုတင်ကောက်ယူခဲ့တဲ့အချက်အလက်တွေမှာဖော်ပြထားပါတယ်။ရာသီဥတုပြောင်းလဲလာတဲ့ပုံစံအရကြိုတင်ခန့်မှန်းတွက်ဆထားတဲ့တောင်းကဘာမြေနဲ့ပင်လယ်သမုဒ္ဒရာတွေရဲ့အပူချိန်ဟာအများကြီးမြင့်တက်လာခဲ့တယ်လို့ပြောပါတယ်။ပြီးခဲ့တဲ့ဇူလိုင်လ9ရက်နေ့ဟာကဘာပေါ်မှာအပူဆုံးနေ့ဖြစ်ပါတယ်။2016ခုနှစ်ဩဂုတ်လကမှတ်တမ်းတင်ထားတဲ့ဖျားမြအပူချိန် 16.94 ဒီဂရီဆယ်စီယပ်စ်ထက်3.300ခန့်နှုန်းပိုတိုးလာခဲ့ပြီးကဘာမြေပြင်ဖျားမြအပူချိန်ဟာ 18.24 ဒီဂရီစင်တီဂရိတ်အထိရောက်သွားခဲ့တဲ့အကြောင်းကဘာမိုးလေဝသနဲ့ဇလဗေဒဆိုင်ရာအဖွဲ့ကမှတ်တမ်းတင်ထားပါတယ်။ကမ္ဘာအပူချိန်ဟာပစိဖိတ်ဒေသအတွင်းအယ်နီညိုအပူလိုင်းစတင်တည်ရှိလာတဲ့ပုံစံအရဒီနှစ်ကုန်ကနေ2024ခုနှစ်ထဲအထိအပူချိန်ထပ်တိုးလာလိမ့်မယ်လို့မျှော်လင့်တဲ့အကြောင်းသိပ္ပံပညာရှင်တွေကသတိပေးထားပါတယ်။တချိန်ထဲမှာပဲမြောက်အမေရိကတိုက်အနောက်ပိုင်းအာရှတိုက်အနောက်တောင်ပိုင်းဂျပန်တောင်အာဖရိကဘရာဇီးလ်ချီလီနယူးဇီလန်နဲ့ဩစတြေးလျနေရာအနှံ့အပူချိန်လွန်ခဲ့တဲ့ဒဏ်ကိုရင်ဆိုင်ကြရပြီးမုန်တိုင်းနဲ့ရေကြီးရေရှာတဲ့ဒဏ်တွေလည်းခံစားနေကြရပါတယ်။အန္တတိကသမုဒ္ဒရာထဲမှာရေခဲတွေအကြီးပြိုသွားတာကြောင့်နစ်စင်ဖျားမြရှိတဲ့ရေခဲတုကုဗမီတာ 2.6 တန်းလျော့နေသွားတာကိုလည်းသိပ္ပံပညာရှင်တွေကထောက်ပြပြောဆိုနေကြပါတယ်ခင်ဗျာ။နောက်ဆုံးရရှိထားတဲ့သတင်းတွေကိုမခင်လေးနဲ့အတူတင်ပြပေးကြတာပါခင်ဗျာ။ View American အတန်ကနေပို့ထူးနေညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါ။အခုတော့သတင်းပေးပို့ချက်တွေကိုတင်ပြပေးဖို့အလဲရောက်လာပြီးမို့ပထမဦးဆုံးတော့ကြရပြည်နယ်အတွင်းစစ်ကောင်စီကလေကြောင်းတိုက်ခဲ့တဲ့သတင်းနဲ့စာချင်ပါတယ်။စီရေးတင်မာနေတဲ့ကရင်နီပြည်နယ်မှာထန်းနိုင်ငံနဲ့နေဆက်အနီးဒေါ်နုခုစစ်ဘေးဒုက္ခသည်စခန်းနဲ့ကြောက်စုကျေးရွာတွေကိုဒီကနေ့မနေ့အစောပိုင်းကနိုင်ရီပိုင်းသာခြားပြီးလေကြောင်းကနေတိုက်ခိုက်ခဲ့တာကြောင့်ဒေသက2ဦးသေဆုံးပြီးဒဏ်ရာရသူတချို့ရှိခဲ့ပါတယ်။အရသားတွေနေတဲ့နေရာတွေကိုပစ်မှတ်ထားတိုက်ခိုက်တာဖြစ်လို့အရသားတချို့သေဆုံးခဲ့ရတဲ့အပြင်စာတင်ကျောင်းဖျားကျောင်းနဲ့နေအိမ်တချို့လည်းထိခိုက်ပျက်စီးခဲ့တယ်လို့ကင်းနေမျိုးသားတွတ်တက်ရေးပါတီ KNPP ကပြောပါတယ်။ဒီအကြောင်းသတင်းပေးပို့ချက်ကိုအခြေခံပြီးတော့မဆုမွန်ကတင်ပြပေးပါပါခင်ဗျာ
။ထိုင်းနိုင်ငံရဲ့နေဆက်အနီးမှာရှိတဲ့ကရင်နီဒေသတွေကဒေါ်နိုကူစစ်ဘေးရှောင်စခန်းကိုဒီကနေ့မနက်အစောပိုင်းမှာပဲစစ်ကောင်စီဘက်ကလေကြောင်းကနေတိုက်ခိုက်ခဲ့တာကြောင့်ဒေသခံတဦးသေဆုံးပြီးတော့၃ဦးထပ်မံဒဏ်ရာရခဲ့ပါတယ်။အဲ့ဒီဒေသကတော့နှစ်ဖက်တိုက်ပွဲဖြစ်ပွားနေတဲ့နေရာမဟုတ်သလိုအရသာပြည်သူတွေနေထိုင်တဲ့နေရာကိုတမင်ပြစ်မှတ်ထားတိုက်ခိုက်တာဖြစ်လို့စာတင်ကျောင်းတစ်ကျောင်းဖျားကျောင်းတစ်ကျောင်းနဲ့နေအိမ်တချို့ထိခိုက်ပျက်စီးသွားခဲ့တယ်လို့ကရင်နီအမျိုးသားတိုးတက်ရေးပါတီ KMPP ပြောခွင့်ရဥအောင်စံမြင့်က VOA မြန်မာပိုင်းကိုပြောပါတယ
်။ဒီနေ့ကနာရီကျော်လောက်မှာဒါဘုံလာကျဲတာပေါ့၄ချိန်လောက်လာကျဲတာပေါ့။လာကျဲတော့ကျောင်းတစ်ကျောင်းပေါ့နော်။ကျောင်းတစ်ကျောင်းထိတယ်။နောက်ပြီးမှကျွန်တော်ဖျားကျောင်းတစ်လုံးနည်းနည်းထိတယ်။နောက်လူနေအိမ်တွေထိတယ်။နောက်ပြီးမှကျွန်တော်စေခန်းတစ်လုံးပေါ့နော်ထိသွားတယ်။နောက်ဒီအရက်သားတုပ်ပြီးတော့ဆုံးသွားတယ်။မမတန်ရတာတော့နှစ်ယောက်လောက်ပေါ့နော်။တန်ရသွားတယ်ပေါ့နော်။အဲ့ဒါတော့လက်ရှိချိန်တွေပါ
ဒီမတိုင်ခင်အစောပိုင်းတုန်းကလည်းနိုင်ပိုင်းလေးပဲခြားပြီးတော့မဲဆယ်မြို့နယ်တွေကကြောက်စုရွာကိုတိုက်လေရင်နေနဲ့လာရောက်ပြီးတော့ဘုံကျဲခဲ့ပါတယ်။အဲဒီဘုံကျဲတိုက်ခိုက်မှုအတွင်မှာတော့အသက်17နှစ်အရွယ်ကလေးငယ်တဦးသေဆုံးပြီးဖျားကျောင်းနဲ့လူနေအိမ်တချို့ထိခိုက်ပျက်စီးခဲ့တယ်လို့ဒေသခံတွေကပြောသလို KMPP ပြောခွင့်ရကလည်းအတည်ပြုပြောဆိုပါတယ်
။ည17နာရီမှာကျွန်တော်ကြောက်စုရွာမှာပေါ့အဲ့ဒါလေရင်3စီးနဲ့ဘုံလာကျဲတော့ဘုံလာကျဲတော့အဲ့ဒါကကျွန်တော်တို့ကြာကြံတလုံးနဲ့လူနေကိုလုံးထိတယ်။အမှအသက်17နှစ်အရွယ်ပေါ့နော်ကလေးတဦးလည်းဆုံးသွားတယ်။နောက်မနေ့ကပဲမနေ့9နိုင်ခွဲလာမှလဲကော်ကိုရှိရင်နိုင်ငံကဝင်လာတယ်။85စီလောက်ဘွာရီကော်ကိုရွာရောက်မှဒီစစ်တပ်ကဒီလက်နက်တွေနဲ့ရန်တမ်းဖြစ်ခတ်တဲ့အတွက်ဆိုတော့ယောက်ျား2ဦးလောက်နဲ့အမျိုးသမီး29နှစ်လောက်တူသေးတယ်။နောက်ဖွာကြီးတဦးပေါ့နော်။အဲကျွန်တော်ချောက်မှတန်းရရပါပြီ။
ဇူလိုင်လ17ရက်နေ့မနေ့တုန်းကလည်းစစ်ကောင်စီတပ်ဖွဲ့တွေဟာလွိုက်ကော်မြို့နယ်တဲကိုစစ်ရင်တန်း15စီးနဲ့ထိုးစစ်ဆင်လာပြီးတော့ဝါရီကော်ခူကျေးရွာအရောက်မှာတော့ဒေသခံတွေနေထိုင်နေတဲ့လမ်းဘေးတစ်ဖက်တစ်ချက်ကိုရန်တပ်ပြီးတော့ပစ်ခတ်ပါတယ်။အဲ့ဒီပစ်ခတ်မှုအတွင်းမှာတော့အသက်29နှစ်အရွယ်အမျိုးသမီးတဦးနဲ့အမျိုးသား2ဦးသေဆုံးပြီးတော့အမျိုးသမီးတဦးထိခိုက်ဒဏ်ရာရခဲ့တယ်လို့ KMPP ပြောခွင့်ရဦးအောင်စံမြင့်ကပြောပါတယ်။အခုလိုမျိုးစစ်ကောင်စီရဲ့တိုက်ခိုက်မှုတွေကြောင့်ဒီကနေ့နဲ့မနေ့ကနှစ်ရက်ထဲမှာတင်အရက်သား5ဦးသေဆုံးပြီးတော့3ဦးထပ်မံထိခိုက်ဒဏ်ရာရခဲ့တယ်လို့အိုးရင်စွန်ခွာထွက်ပြေးရသူတွေလည်းရှိပါတယ်။ဒေသရင်းတိုက်ပွဲတွေပြင်းထန်နေတဲ့အတွက်ဒေါ်နိုကူစစ်ဆောင်စခန်းမှာယာယီတဲထိုးပြီးတော့ခိုးလုံနေထိုင်ရသူက9000ထပ်မံရှိနေပါတယ်။ အိုးအင်းတွေကိုဆွန့်ခွာပြီးတော့ဘေးလွရာကိုထွက်ပြေးခိုးလုံနေကြတဲ့အချိန်မှာအခုလိုနောက်ထပ်တစ်ကြိမ်ထပ်ပြီးတော့လာတိုက်ခိုက်တဲ့အတွက်ကလေးတငယ်တွေအသက်အရွယ်ကြီးရင်သူတွေနဲ့နားမကျန်းသူတွေရှိနေတဲ့ဆစ်ဆောင်ပြည်သူတွေကြားမှာစိုးရင်ထိတ်လန့်နေကြရတယ်လို့ဒေသခံတွေကပြောပါတယ်။
ဒီတိုက်ခိုက်မှုနဲ့ပတ်သက်လို့တော့စစ်ကောင်စီဘက်ကတစုံတရာတည်ထုတ်ပြန်ပြောဆိုတာမရှိသေးပါဘူး။အခုတိုက်ခိုက်တဲ့နေရာတွေကနှစ်ဖက်ပြစ်ခတ်တိုက်ခိုက်တဲ့တိုက်ပွဲတွေမရှိတဲ့နေရာတွေဖြစ်ပြီးတော့အရက်သားပြည်သူတွေကိုတမင်ပြစ်မှတ်ထားပြီးတော့တိုက်ခိုက်တာမို့လို့စစ်ရာဇဝတ်မှုကျူးလွန်နေတာဖြစ်ပါတယ်လို့
KMBB ကဥအောင်ဆန်းမြင့်ကပြောပါတယ်။အဲ့ဒါကျွန်တော်ပုံကျင်းတဲ့နေရာတွေကကျွန်တော်ဖျားကြောင်းလို့ချောင်းလို့ဖြစ်တယ်လေနော်။ဒါကလူတို့ကိုတိုက်ခတ်ထားပြီးမှဒါတိုက်ခတ်တယ်တော့တအားပေါ်လွင်တယ်။အဲ့ဒါကြောက်စုဝဲဖြစ်ဖြစ်ပေါ်နော်ဒီဒေါနကူဝဲဖြစ်ဖြစ်ပေါ်ဒါကရက်သားတွေဆစ်ဆောင်နေရှိတဲ့နေရာဖြစ်တယ်။ဒါကဒါကရက်ဆေးရွှေမှုကိုပေါ်ပေါ်တွင်ကျူးလွန်လာတယ်ဖြ
စစ်တပ်ကနေလေကြောင်းကနေရောလက်နက်ကြီးတွေပါပြစ်ခတ်တိုက်ခိုက်နေတဲ့အတွက်ဒေသခံပြည်သူတောင်းတဲ့ချီပြီးတော့ဘေးလွတ်ရာကိုထွက်ပြေးတိမ်းရှောင်နေကြရပြီးအိမ်နီးချင်းထိုင်းနိုင်ငံဘက်ခြမ်းကိုလည်းထွက်ပြေးခဲ့ကြရသူကထောင်ထဲချီပြီးတော့ရှိနေပါတယ်ရှင်
မဆုံမတင်ပြပေးခဲ့တာပါခင်ဗျာဒီအမေရိကန်တန်ကနေဗုဒ္ဓဦးညညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါ အခုတော့စစ်ကောင်စီနဲ့တရနယ်လေအဖွဲ့ကြားတိုက်ပွဲဖြစ်ပွားနေတဲ့အခြေအနေကိုပြောပြကြပါမယ်။ကချင်လွတ်လပ်ရေးအဖွဲ့ KIO ဌာနချုပ်အနေနတ်ဆိုင်ရံမှာစစ်ကောင်စီနဲ့ KIA ကြားစီးရင်တင်းမာနေချိန်ဗမာဘက်ကတက်လာတဲ့စစ်ကောင်စီရင်တန်းကိုမုံမောက်မြို့နယ်အတွင်းမှာတိုက်ခိုက်ခံရသလိုရှမ်းပြည်နယ်မြောက်ပိုင်းကုတ်ခိုင်မြို့နယ်အတွင်းမှာလည်းတိုက်ပွဲဖြစ်ပွားခဲ့ပါတယ်။ကလအတန်းကြားတိုက်ပွဲတွေညင်သက်နေတဲ့စစ်ကောင်စီနဲ့တရနယ်လေတောင်ပလောင်တအကြားမှာလည်းရှမ်းပြည်မြောက်ပိုင်းမှာနေရက်ဆက်တိုက်တိုက်ပွဲဖြ ီးတော့ကိုကြီးညံ့ကပြောပြပေးမှာပါခင်ဗျာ
ဇူလိုင်လ3ရက်နေ့ကစပြီးဝိုင်းမော်မြို့ KIA ဌာနချုပ်လိုင်ဇာအနီးမှာရှိတဲ့နန့်ဆန်ရံမှာတိုက်ပွဲတွေဖြစ်ပွားခဲ့သလိုဒေသတဝိုက်စီးရီးတင်းမာမှုတွေပြန်လည်မြင့်တက်လာနေပါတယ်မနေ့ကဇူလိုင်လ17ရက်နေ့မှာတော့မြကြီးနားဗမော်ကားလန်တိုင်းဗမော်ကနေနန့်ဆန်ရံကိုတက်လာတဲ့စစ်ကောင်စီရင်တန်းကိုမုံမောက်မြို့နယ်နွမ်းလန်းရွာအနီးမှာ KIA ကကြားဖြတ်တိုက်ခိုက်ခဲ့ကြောင်းမုံမောက်ဒေသခံသူက VOA ကိုပြောပါတယ
်ဒီကဒီကရင်တန်းနဲ့တက်လာတာပေါ့ผมลาขึ้นมาคือมันค่อยลุกเลยไอ้ดาจมูกตัวว่าโอ้มันเนี่ยมันเปลี่ยนไปแล้วชี้ขึ้นมาแล้วมันก็ไม่จำไม่รู้ที่ตาก็เนี่ยไป10นาทีค่อยไอ้เราก็มาสปาซะได้หาแล้วก็รู้ทุบไปอย่างเดีย
วไว้หมอမျိုးเนี่ยก็ดีตากันตัวก็တော့นั่นสั่นยันเจียวอันนี้มาดีนี่9ดีละ9ရက်นี่ก็เลยไต่ป่วยผิดป๊อแก่ดูชี้ရက်นี่ญาใบมาเลยบันดองยันยัวบักกูရဟရင်နဲ့ဘုံကျဲတိုက်ခိုက်တာတွေရှိတယ်လို့ပြောပါတယ်။လက်ရှိမှာနန်းဆန်ရံနဲ့လိုင်ဇာဒေတာတဝိုက်မှာအခြေအနေတွေရှုပ်ထွေးနေတယ်လို့လည်းသူကပြောပါတယ်
။ဖြစ်ဆောင်ထိုးတာဘမောဘက်ကရောဒီဘက်ကရောဟိုရေတောင်းအနောက်ဘက်ကရောအဖက်ဖက်ကနေဖြစ်ဆောင်ဖြစ်တယ်လို့ကြားတယ
်။ KIA ပြန်ကြားရေးတာဝန်ခံဘုံမူကြီးနော်ဘူးကတော့မြေပြင်မှာရင်ဆိုင်တိုက်ပွဲတွေမရှိပေမဲ့လက်နဲ့ကြီးနဲ့ပြစ်ခတ်တာတွေတော့ရှိကြောင်းအခုလို့ပြောပါတယ
်။မေးပြီးတိုက်ပွဲကြီးကတော့မရှိဘူးခင်ဗျာ။ဟိုတုံးရက်နဲ့ကဒီကျမေးပြီးတိုက်ပွဲပဲရှိပါတယ်။တခြားခုနှစ်မှာကတော့ဒီလက်နဲ့ကြီးနဲ့လမ်းကြည့်တာပဲရှိပါတယ်
။စစ်ကောင်စီဘက်ကပြစ်တဲ့လက်နဲ့ကြီးတွေဟာလိုင်ဇာမျိုးအနီးပတ်ဝန်းကျင်မှာကြားရောက်တာတွေရှိပေမဲ့လည်းအထူးခိုက်သတင်းတော့မရရှိကြောင်းပြောပါတယ်။ဝိုင်းမော်မျိုးနဲ့ကံပိုက်တီကားလန်းကစတုံးမျိုးအနီးမှာလည်းစီရင်တင်မှမှုတွေရှိနေသလိုဒီလရှိရနေ့ကဖားကန့်မြို့နယ်လီရိုလမ်းမကြီးပေါ်ကရှဒူးစုရွာမှာလည်းတိုက်ပွဲတွေပြင်းထန်ခဲ့ပါတယ်ဒီတိုက်ပွဲဟာရှဒူးစုအခြေစိုက်ပြည်သူစစ်တပ်စခန်းတွေကို KIA ကဝင်ရောက်တိုက်ခိုက်တာဖြစ်ပြီးနှစ်ဖက်အကြအဆုံးတွေရှိခဲ့သလိုဒေသခံတို့သေဆုံးပြီးအနည်းဆုံး3ဦးထိခိုက်ဒဏ်ရာရခဲ့ပါတယ်ဒေသခံတော်တော်များများလည်းနေရွှန့်ခွာတိမ်းရှောင်နေကြရတယ်လို့ရှဒူးစုဒေသခံတွေကပြောပါတယ်စစ်ကောင်စီနဲ့ KIA ကြားကချင်ပြည်နယ်အတွင်းတိုက်ပွဲတွေခက်ဆိတ်ဆိတ်ဖြစ်ပွားနေသလိုရှမ်းပြည်နယ်မြောက်ပိုင်းကုတ်ခိုင်မြို့နယ်မှာလည်းဒ ဒီလအတွင်းတိုက်ပွဲ၃ချိန်တက်မနေဖြစ်ပွားခဲ့ပါတယ်။မနေ့ကလည်းကိုခိုင်နယ်နန်းဖက်ကအကြတိုက်ပွဲတွေဖြစ်ပွားခဲ့တယ်လို့ရှမ်းမြောက်ဒေသခံလူကပြောပါတယ
်။ဖြစ်ပွားဆရာတားချင်းနေတဲ့အချိန်လမ်းမှာတော့ဘတ်ဘူခဏတားခဏကျင်ဖြစ်တယ်။အမှတ်တမ်းကြောကြားတယ်။စစ်ဘက်နဲ့တခြားဘာဖွဲ့ဘူးမင်းတို့မကြည့်ဘူး။ကိုခိုင်နယ်နန်းဖက်ကကြားမှာပဲ။
ဒေတာရင်းသတင်းမီဒီယာတချို့ကတော့စစ်ကောင်စီရင်တန်းကို KIA ကကြားဖြတ်တိုက်ခိုက်တာဖြစ်ကြောင်းနဲ့ဒီလ၈ရက်နဲ့၉ရက်နေ့တွေကလည်းကိုခိုင်မျိုးနယ်အတွင်းစစ်ကောင်စီတပ်နဲ့ KIA ကြားတိုက်ပွဲနှစ်ကြိမ်ဖြစ်ပွားခဲ့ကြောင်းသတင်းဖော်ပြပါရယ်အလားတူရှမ်းမြောက်ဒေတာမှာစစ်ကောင်စီတပ်နဲ့ TNL ခေါ်တအောင်းပလောင်တပ်တွေကြားဒီရက်ပိုင်းအတွင်းတိုက်ပွဲနှစ်ကြိမ်ဖြစ်ပွားခဲ့တယ်လို့တန်းသတင်းသမားတို့က VOA ကိုခုလိုပြောပါရယ
်အခုကြည့်တာတော့ဂျမဲဘက်မှာတနီးယာဖြစ်တယ်ပေါ့လေနောက်တနီးယာကတော့ဒီစက်တရားငါးမိုင်ကွန်မြူနီယံဆိုမှာတနီးယာဖြစ်တာပေါ့လေတိုက်ပွဲကြီးကျယ်ပုံစံမျိုးဟိုဖြစ်တာတော့ပုံစံမျိုးတော့မဟုတ်ပါဘူးเนาะဒီဂျမဲဘက်မှာတော့ဒီကောင်စီကနေပြီးတော့ဒီမိုင်းကောဘက်ကနေပြီးတော့ဒီ2 6တက်လာတာပေါ့လေတက်လာပြီးတော့ CNA နဲ့ဖိတ်ခဲ့ပြီးတော့တိုက်ပွဲဖြစ်နေတာလို့ပြောလို့ရတယ်ဒီ news paper မှာတော့ဒီ CNA ရှိတဲ့ဒီ number ဆိုတဲ့ရာထဲကိုဒီစစ်ကောင်စီကနေပြီးတော့ဒီကားနဲ့ဝင်လာပြီးတော့ကျေဒီအလင်းလိုက်ပြဝင်ပြသွားပါတော့။ဝင်ပြသွားပြီးတော့အမတီအနေကပြန်လည်းပြဖို့ပြီးပြသွားတဲ့ပုံစံမျိုးပေါ့နော်
။ကြောင်မဲမျိုးနဲ့မိုင်းငော့တိုက်ပွဲအတွင်းမှာလည်းအရသာလင်မယားနှစ်ဦးမိုင်းနေမိလို့ထိခိုက်ခဲ့ရပြီးမူဆယ်မျိုးနဲ့နန့်တောင်တိုက်ပွဲမှာတော့ TNL ဘက်ကတယောက်ကြာဆုံးသလိုတယောက်ထိခိုက်ဒဏ်ရာရခဲ့တယ်လို့လည်းပြောပါရယ်။ကြောင်မဲမျိုးနဲ့မိုင်းငော့ရွာမှာဒီလ10ရက်နေ့ကတိုက်ပွဲ3နိုင်ခန့်ကြာဖြစ်ပွားခဲ့ပြီးနှစ်ဖက်စီရင်တင်းမာနေဆဲဖြစ်တဲ့အကြောင်းနဲ့မူဆယ်မြို့နယ်မှာတော့စက်တရက်နေ့ကတိုက်ပွဲဖြစ်ပွားခဲ့တယ်လို့ TNL ကသတင်းထုတ်ပြန်ထားပါတယ်။စေကောင်းစီဘက်ကတော့ကချင်နဲ့ရှမ်းမြောက်ဒေသတိုက်ပွဲတွေသတင်းနဲ့ပတ်သက်ပြီးထုတ်ပြန်တာမရှိသေးပါဘူးခင်ဗျာ
။ကိုငင်းချန်တင်ပြပေးခဲ့တာပါခင်ဗျာ။ခုဆက်ပြီးတော့ထင်းထင်းခံထားရတဲ့တော့ဆန်းစုကြည်နဲ့တွေ့ဆုံခဲ့တယ်ဆိုတော့ထိုင်းနိုင်ငံသားရေးဝန်ကြီးရဲ့ပြောဆိုချက်အပေါ် NUG ရဲ့တုံ့ပြန်ချက်ကိုတင်ပြပေးခြင်းပါတယ်။အတင်းတင်းခံနေရတဲ့နိုင်ငံတော်အတံမြင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်နဲ့တွေ့ဆုံခဲ့တဲ့ဆိုတော့ထိုင်းနိုင်ငံသားဝန်ကြီးရဲ့ပြောဆိုချက်နဲ့ဒေါက်တာဆန်းစုကြည်ဘက်ကသတင်းစကားပါလိုက်တယ်ဆိုတော့ပြောဆိုချက်တွေဟာအတည်ပြုချက်မပေးနိုင်တဲ့ပေးလို့မရတဲ့အခြေအနေမှာထွက်ပေါ်လာတဲ့သတင်းတွေဖြစ်တယ်လို့ NUG အမျိုးသားညီညွတ်ရေးအစိုးရပြောခွင့်ရဥနေဖုံးလက်က VOE ကိုပြောပါတယ်စစ်ကောင်စီအနေနဲ့ဒေါက်တာဆန်းစုကြည်ကိုချုံ့ညံ့မရှိလွတ်ပေးပြီးလွတ်လွတ်လပ်လပ်ပြောခွင့်ပေးရမှာဖြစ်တယ်လို့လည်းဥနေဖုံးလက်ကဆိုပါတယ်အန်ယူဂျီပြောခွင့်ရဥနေဖုံးလက်ကိုမှတ်အင်ဂျင်နိုင်ကဇူးမ်ကနေဆက်သွယ်ပြင်းပြန်ထားပါတယ်ခင်ဗျာ
ဒီအချင်းထောင်ထဲမှာထိမ့်သိမ်းခံထားရတဲ့ဒေါအောင်ဆန်းစုကြည်ကိုဒီအခုလက်ရှိထိုင်းနိုင်ငံသားရေးဝန်ကြီးကသွားရောက်တွေ့ဆုံပေးရခဲ့တယ်ဆိုတာကိုအခုထိုင်းနိုင်ငံသားရေးဝန်ကြီးကိုယ်တိုင်သတင်းတောက်တွေကိုပြောတယ်ပြောတဲ့အပိုင်းမှာအဓိကတော့ဒီပဋိပက္ခတွေအဆုံးသက်ရေးမှာဒီတွေ့ဆုံဆွေးနွေးပွဲတွေပြန်ဆဖို့ဆိုပြီးဒေါအောင်ဆန်းစုကြည်ကပြောတယ်ဆိုတဲ့ message ကိုသူကဒီအခုထုတ်ဖော်ပြောဆိုလာတယ်ဆိုတော့ဒီပေါ်မှာ NUG အမျိုးသားညီညွတ်ရေးအစိုးရရဲ့သဘောထားဘလို့သဘောထားအမြင်သုံးသက်ချက်ဘလို့ရှိလဲရှင
်ဟိုပထမအဦးဆုံးပြောချင်တာတော့လေဒီတွားရောက်တွေ့ဆုံခဲ့တယ်ဆိုတဲ့ကိစ္စရဲ့နောက်ပြီးတော့ဒီဒေါအောင်ဆန်းစုကြည်ကနေပြီးတော့ဒီလို message တွေပေးလိုက်တယ်ဆိုတဲ့ကိစ္စပေါ့နော်အဲဒါတွေအကုန်လုံးကဒီအခုထိုင်းနိုင်ငံနိုင်ငံသားရေးဝန်ကြီးရဲ့ပြောဆိုချက်တွေသာဖြစ်ပြီးတော့ဒီဖြစ်ပျက်တကယ်ဖြစ်ပျက်ခဲ့ရဆိုတော့ကျွန်တော်တို့ဘက်ကဒါ confirm လုပ်လို့မရတဲ့အခြေအနေဖြစ်ပါတယ်။ဘာလို့လဲဆိုတော့လက်ရှိအခြေအနေမှာလည်းနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ကဂျမ်ဘတ်ဆဲအစုရဲ့မတရားဖန်ဆီးထိန်းသိမ်းခြင်းကိုခံထားရတဲ့အနေအထားဖြစ်တယ်။အော်ရှေ့မှာလည်းတောက်လျှောက်ကျွန်တော်တို့ဒီတွေ့ဆုံမှုစူးစမ်းတဲ့သူတွေပေါ့နော်ဒီကိုဒါဆဲအစုဘက်ကနော်ကျွန်တော်တို့ပေးမတွေ့လို့မတွေ့ရတာလည်းရှိသလိုတချို့ဆိုရင်လည်းဆဲအစုကစီစဉ်ပေမဲ့လည်းကျွန်တော်တို့ရဲ့ဒီနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်အနေနဲ့ဒါမတွေ့ဘူးဆိုပြီးတော့လက်မခံမဲနဲ့ညှင်းဆန်ခဲ့တာတွေလည်းဒါဒီလိုဖြစ်ပျက်တွေလည်းရှိခဲ့တယ်ပေါ့နော်အဲ့တော့ဒီကိစ္စကိုကျွန်တော်တို့ကတော့ဒါ confirm ဖြစ်ပါတယ်ဒီလိုပဲတွေ့ခဲ့ပါတယ်ပြီးတော့ဒီလိုစကားတွေပြောခဲ့ပါတယ်ဆိုတဲ့ကိစ္စကဒါတိကျအတည်ပြုဖို့လိုအောင်မယ်ဆိုတာကိုဒါကျွန်တော်တို့ဒါပြောလိုပါတယ်ဗျအဲ့တော့ဒါတစ်ချက်ပါဟောနောက်တစ်ချက်အနေနဲ့တော့ပေါ့နော်ခုနကကျွန်တော်တို့လည်းဒီတောက်လျှောက်ပေါ့နော်ဒီဒေါက်ဆန်းစုကြည်ကျွန်တော်တို့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တွေကဒါအချို့သော message တွေကိုနီလန်းပေါင်းစုံနဲ့ကျွန်တော်တို့လည်းရနေတာရှိတယ်ပေါ့နော်အဲ့အခုဒီပြောဆိုရဲဆိုတဲ့ဒီပြောဆိုချက်တွေဟာเนาะကျွန်တော်တို့ရရှိထားတဲ့အချက်လက်တွေနဲ့တော့ဒါကွဲလွဲနေတာရှိပါတယ်ဒါပေမဲ့ပြဿနာကတော့ကျွန်တော်တို့ဟာဒါဟာတကယ်ကျွန်တော်တို့ရဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာစုကြည်ပြောခဲ့တာကဘာလဲဆိုတဲ့ဟာကိုတော့အတည်ပြုကိုခက်ခဲနေတဲ့အခြေအနေကတော့ဒါအားလုံးရင်ဆိုင်နေရတဲ့အနေအထားဖြစ်ပါတယ်အဲ့တော့ကျွန်တော်တို့ပြောချင်တာကတော့တကယ်ပဲဒေါက်တာစုကြည်ကဒီသဘောထားရှိတယ်ဆိုရင်ဒေါက်တာစုကြည်ကိုလွတ်ပေးပြီးတော့ဒေါက်တာစုကြည်ကိုယ်တိုင်ပေါ့နော်အဲတစုံတရာသူမကိုယ်တိုင်ဖွင့်ပြောလာတဲ့အခြေအနေတခုရောက်ပြီဆိုရင်တော့ဒီအချက်လက်ကိုဒါပြည်သူတွေအနေနဲ့ရောဒါကျွန်တော်တို့အနေနဲ့ရောတစုံတရာတရုံချီတောက်တဲ့အနေထားရှိပါတယ်ဒါပေမဲ့အခုလိုပုံစံမျိုးနဲ့ပေါ့နော်ဒါဆေးအုပ်စုကသူတို့တွေးနေတဲ့သူနဲ့ပဲပေးတွေ့တယ်အဲ့လိုပဲ
โอเคเออคือดีสกาวซีก็คือดองซันสุจิโกปะเนาะไทยနိုင်ငံသားကြီးဝင်ကြီးเนี่ยတွေ့ဆုံခွင့်ပေးခဲ့တဲ့ကိစ္စပေါ့เนาะအဲ့ဒါကအခုမှဒါไทยနိုင်ငံသားဝင်ကြီးကိုယ်တိုင်ထုတ်ဖို့ပြောဆိုပြီးတော့ဟိုအတီးပြုတ်တဲ့ခါမှဒီသတင်းမှန်နေဆိုတာကိုလည်းသိခဲ့ရသလိုနောက်ပြီးတော့အခုလို့ဒီလျှို့ဝှက်သွားရောက်တွေ့ဆုံနေအနေအထားမျိုးပေါ့เนาะดองซันสุจิကိုသွားရောက်တွေ့ဆုံနေ
ပုံစံနောက်ပြီးတော့စစ်ကောင်စီနဲ့ဒီထိုင်းနိုင်ငံနဲ့ဒီလိုဆက်ဆက်ပြီးတော့ဟိုသူတို့ดองซันสุจิကိုအာဆီယံနိုင်ငံသားကြီးအစည်းအဝေးမတိုင်ခင်သွားပြီးတွေ့ခဲ့တဲ့ကိစ္စပေါ့เนาะအဲ့ဒီအခင်းချင်းကိုဘယ်လိုသုံးသပ်လဲရှင်ဒီထိုင်းနိုင်ငံသားဝင်ကြီးကတော့သူတို့ဒီပါဆနယ်ရခင်မင်မှုနဲ့ပဲဒါသူ့ကိုပြောပါတယ်ဆိုတော့ပုံစံမျိုးသူပြောလာတာဖြေသွားတာကျွန်တော်ကြားလိုက်တယ်ပေါ ုမျိုးကအာဆီယံစပက်ရှယ်အန်ဗိုင်းဆိုရင်လည်းဒါတွေ့ဆုံမှုကြိုးစားခဲ့ရမယ်တွေ့ခွင့်ရခဲ့တာမရှိဘူးပေါ့နော်အဲ့တော့အခုအာဆီယံစပက်ရှယ်အန်ဗိုင်းလို့လူမျိုးကိုတွေ့ဆုံပြီးတော့တစုံတရာ message ပေးလိုက်တယ်ဆိုရင်တော့ဒါဟာတရားဝင်မှုပေါ့နော်တရားဝင်မှုနောက်ပြီးတော့ဒါအဲတရားဝင်မှုတခုအရကျွန်တော်တို့ဒါတရားဝင်မှုရှိတယ်ပေါ့နော်အခုကတော့ဒါပုဂ္ဂိုလ်ရေးရဒါတောင်တွေ့ခဲ့တယ်ဆိုရင်ပေါ့နော်တွေ့ခဲ့တယ်တကယ်ပြောခဲ့တယ်ဆိုရင်တော့မှဒီစကားတွေကိုတကယ်လည်းတွေ့ခဲ့တယ်ဒီစကားတွေကိုလည်းတကယ်လည်းပြောခဲ့တယ်ဆိုရင်တော့မှဒီအာဆီယံရဲ့ဒါတရားဝင်တာဝန်ရှိတဲ့သူတယောက်ကိုပြောဆိုတာမဟုတ်ပဲねဒီလိုမျိုးထိုင်းနိုင်ငံရဲ့နိုင်ငံသားရေးဝင်ကြီးကိုပဲပုဂ္ဂိုလ်ရေးရဒါတွေ့ဆုံပြီးတော့ပြောလိုက်တဲ့အနေအထားမျိုးဖြစ်တဲ့အတွက်ကြောင့်မလို့ဒီစကားလုံးတွေဟာဒါတရားဝင်မှုမရှိဘူးဆိုတဲ့အနေအထားလို့ပဲကျွန်တော်တို့ကပြောလို့ပါတယ်ဗျဒ
ီ
အန်ယူဂျီပြောခွင့်ရဥနေဖုန်းလာကိုမိုက်အင်ဂျင်နဲ့ဆက်သွယ်မိမြန်ခဲ့တာပါခင်ဗျာအခုဆက်ပြီးတော့ထိုင်းနိုင်ငံမှာစတင်နေတဲ့မြန်မာကျောင်းသားတွေပြန်ပို့ခွာတဲ့တင်ကိုပြောပြပါမယ်ထိုင်းနိုင်ငံမြောက်ပိုင်းအန်ထောင်းခရိုင်ပမ်မုတ်မြို့ထဲမှာစတင်နေကြတဲ့အထောက်ထားမရှိပဲစတင်နေကြတဲ့ကလေးငယ်တွေကိုနင်းမြကျော်စတင်ကြလို့ကျောင်းကထုတ်ပယ်ခံရတဲ့မြန်မာကလေးငယ်126ဦးတည်းက56ဦးကိုထိုင်းအစိုးရကနေရပြန်ပို့ခဲ့ပါတယ်မိဘတွေနဲ့ဆက်သွယ်မရသေးလို့ပြန်မပို့နိုင်သေးတဲ့ကလေးတွေနဲ့ပတ်သက်လို့တော့ချင်းရိုင်းပြည်နယ်ထဲမှာထိုင်းသူရဲချုပ်ဦးဆောင်ပြီးဇူလိုင်လ10ရက်နေ့ကဆွေးနွေးခဲ့ကြပါတယ်ဒီအကြောင်း VOA သတင်းတောင်မအေးအေးမှာကသတင်းပေးပို့ထားပါတယ်ခင်ဗျာ
ထိုင်းနိုင်ငံအန်ထောင်းခရိုင်အတွင်းမှာအထောက်အထားတစ်စုံတရာမရှိဘဲနေမြေဖြတ်ကျော်ပြီးစတင်ကြနေတာကြောင့်ကျောင်းကထုတ်ပယ်ခံခဲ့ရတဲ့မြန်မာကလေးငယ်126ဦးရှိပြီးအဲ့ဒီထဲက60နီးပါးကိုနေရပြန်ပို့ခဲ့တာပါမိဘတွေနဲ့အဆက်အသွယ်ရတဲ့ကလေး59ဦးကိုနေရပြန်ပို့ခဲ့ပေမဲ့ကျန်နေသေးတဲ့ကလေးတွေကတော့မိဘတွေနဲ့အဆက်အသွယ်မရသေးတဲ့အတွက်လူမှုစောက်ရှောက်ရေးနေရာတွေမှာထားတယ်ဆိုပြီးထိုင်းဆိုရတာဝန်ရှိသူတွေကပြောပါတယ်မြန်မာပြည်တွင်းစစ်ဘေးစစ်ဒဏ်ခံနေရတဲ့နေရာတွေကနေလာရောက်ပညာသင်ကြားနေကြတဲ့ကလေးတွေကိုကျောင်းကထုတ်ပယ်တာနေရပြန်ပို့တာတွေနဲ့ပတ်သက်လို့ထိုင်းပညာရေးအတိုင်းဝိုင်းနဲ့လူ့အခွင့်အရေးအဖွဲ့တွေကဝေဖန်နေကြပါတယ်ဒါကြောင့်နေရပြန်မပို့ရသေးတဲ့ကလေးငယ်တွေကိုကူညီပေးနိုင်ဖို့ထိုင်းသူရဲချုပ်စုရချေဟဖန်ကိုတိုင်ဦးစီးပြီးထိုင်းနိုင်ငံချင်းရိုင်မြို့မှာအစည်းအဝေးတရက်လုပ်ခဲ့ပါတယ်။သက်ဆိုင်ရာဌာနဆိုင်ရာတွေအပါအဝင်ထိုင်းနိုင်ငံရဲ့အမျိုးသားလူ့ခွင့်ရေးကော်မရှင်ကတာဝန်ရှိသူတွေအပြင်အမေရိကန်တန်ယုံကကိုယ်စားလှယ်တွေပါတက်ရောက်ဆွေးနွေးခဲ့ကြပါတယ်။ကလေးငယ်တွေအတွက်အကောင်းဆုံးကူညီပေးနိုင်အောင်လှုံ့ဆော်သွားမယ်ကြောင်းထိုင်းရဲချုပ်စုရချေဟဖန်ကအခုလိုပြောပါတယ်။ဒီအချုပ်သူရချေကတော့မြန်မာကလေးငယ်တွေရဲ့အရေးနဲ့ပတ်သက်ပြီးတရားဥပဒေကြောင်းရတာမကပဲကလေးငယ်တွေရဲ့အခွင့်အရေးတိုင်းပြည်အခြေအနေဘက်ပေါင်းဆောင်ကနေကြည့်ပြီးအကောင်းဆုံးဖြစ်အောင်လှုံ့ဆော်သွားမယ်ဆိုပြီးအစည်းအဝေးမှာထိုင်းဘာသာနဲ့ပြောဆိုသွားပါတယ်ကလေးငယ်အများစုဟာစစ်ဘေးဖြစ်နေတဲ့နေရာရင်းကိုမပြောင်းညင်ကြပဲထိုင်းနိုင်ငံမှာသာဆက်လက်ပညာသင်ကြားလူကြတယ်လို့လည်းပြောပါတယ်ကလေးငယ်တွေအနေနဲ့ထိုင်းနိုင်ငံမှာပညာသင်ကြားနိုင်ခွင့်ရှိပါတယ်ထိုင်းနိုင်ငံမှာပညာသင်ကြားနေကြတဲ့မြန်မာကလေးပေါင်း9000ကနေ10000အထိရှိပြီးထိုင်းပညာရေးဌာနကလည်းပညာရေးပြင်အစားတောက်နဲ့စေဝါးတွေကိုပါကူညီဆောင်ရွက်ပေးနေပါတယ်ဆိုပြီးထိုင်းသူရဲချုပ်ကပြောသွားပါတယ်လက်ရှိကာလမှာကလေးငယ်တွေရဲ့မိဘတွေဟာထိုင်းနိုင်ငံထဲမှာအလုပ်လုပ်နေတာဒါမှမဟုတ်ထိုင်းမှာမွေးဖွားတဲ့ကလေးတွေဖြစ်တယ်ဆိုရင်ထိုင်းဥပဒေအရထိုင်းနိုင်ငံထဲမှာပညာသင်ကြားခွင့်အခွင့်အရေးရကြပါတယ်ဒါပေမဲ့အခုအန်ထောင်းခရိုင်ကမြန်မာကလေး126ဦးကတော့နေမြေကျော်ပြီးပညာသင်ကြားနေတာဖြစ်ပြီးတက်သေးကန်ဆာရွက်စာနဲ့အထောက်အထားတွေကင်ဆောင်ထားတာမရှိဘူးလို့လည်းထိုင်းသတင်းတွေမှာဖော်ပြကြပါတယ်ဒီကလေးငယ်တွေရဲ့ပညာရေးနဲ့ရှေ့ရေးကိုဘယ်လိုကူညီပံ့ပိုးသွားမလဲဆိုတာကိုတော့ဆက်လက်ဆွေးနွေးနေဆဲဖြစ်ပြီးလာမယ့်တောက်ကြနေ့မှာအပြည့်အစုံဆုံးဖြတ်ကြမယ်လို့လည်းသိရပါတယ်ရှင်
မအေးမတင်ပြပေးခဲ့တာပါခင်ဗျာ VOA American တန်ကဗိုလ်ထုတ်နေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်
VOA အစီအစဉ်တွေကိုရေဒီယိုရုပ်မြင်သံကြားတို့အပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်း YouTube စာမျက်နှာလေးစာကတော့ youtube.com/voabemis ဖြစ်ပါတယ
်။တော်ရရှိတို့ခုနားဆင်နေကြတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့ဗုဒ္ဓဟူးနေ့ညပိုင်းထုတ်လွှင့်ချက်တွေဖြစ်ပါတယ်ခင်ဗျာ။အခုတင်ဆက်ပေးမယ့်ဒုတိယပိုင်းနိုင်ရွက်အစီအစဉ်တွေမှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့ Editor နဲ့ဆွေးနွေးကန်းလူတုနဲ့ကျမ်းမာရေးအစီအစဉ်နဲ့အပတ်စဉ်အားကစားကဏ္ဍတို့ကိုနားဆင်ကြရမှာပါအခုပထမဆုံး Editor နဲ့ဆွေးနွေးကန်းအစီအစဉ်ကိုတင်ပြပေးပါမယ်အခုကျင်းပနေတဲ့အာဆီယံနိုင်ငံကြီးဝန်ကြီးများအစည်းအဝေးမှာမြန်မာနိုင်ငံအရေးကိုအလေးနက်ထားဆွေးနွေးနေကြတယ်လို့သိရပါတယ်ထိရောက်မဲ့ရလထွက်ပေါ်လာနိုင်ပါသလားဆိုတာဥကြော်စံတာကိုမှတ်မြသစဉ်အောင်ကမေးမြန်းဆွေးနွေးထားပါတယ်ခင်ဗျာ
မင်္ဂလာပါဦးကျော်စံသာရှင
်မင်္ဂလာပါမြတ်စင
်ဒီ56ကြိမ်မြောက်အာဆီယံနိုင်ငံကြီးဝန်ကြီးများအစည်းအဝေးကိုဇူလိုင်17ရက်ကနေပြီးတော့14ရက်ထိအင်ဒိုနီးရှားနိုင်ငံဂျကာတာမြို့မှာကျင်းပနေပါတယ်ဒီထဲမှာမြမအရေးကိုလည်းအဓိကထားပြီးတော့ဆွေးနွေးမယ့်အကြောင်းအရာတွေထဲမှာပါတယ်ဆိုပြီးတော့သိရပါတယ်ဒီတော့ဒီပေါ်မှာဘာတွေထူးခြားလာနိုင်ပါသလဲ
အဓိကထားဆွေးနွေးမယ့်အကြောင်းအရာသုံးခုရှိပါတယ်သူကအဲ့ဒီမှာဆိုတော့မြတ်စင်ရဲ့မြမအရေးပါတယ်နောက်ပြီးတော့ဒီစစ်တော်အစားဒေသအတွင်းမှာလက်နက်အပြိုင်ဆိုင်တပ်ဆင်လာကြတာပါတယ်။နောက်တစ်ခုကတောင်တုပ်ပင်လယ်မှာတရုတ်နဲ့အမေရိကန်အင်အားပြိုင်နေကြတာထိတိုက်တွေ့နေကြတာဒီကိစ္စသုံးခုဟာဒီကဆွေးနွေးမှာဖြစ်ပါတယ်။အဲဒီတော့မြန်မာအရေးဆိုတာကတော့မြန်မာနဲ့ပတ်သက်တဲ့လူတွေအတွက်အတော်လေးအရေးကြီးတဲ့ကိစ္စပါ။ဂျန်နယ်နှစ်ခုကတော့ကမ္ဘာအတွက်ပါအရေးကြီးတဲ့ကိစ္စဖြစ်ပါတယ်။ဆိုတော့မြန်မာအရေးကိုကင်တွယ်ဆွေးနွေးတဲ့နေရာမှာလည်းပဲအာဆီယံရဲ့အစည်းအဝေးတွေမှာများသောအားဖြင့်နောက်ဆုံးပေါ်ထွက်လာတဲ့ရလကတော့စိတ်ပြီးတော့ရှေ့မတူတာကိုတွေ့ရပါတယ်။ဒါလည်းဘာကြောင့်လဲဆိုတော့အာဆီယံမှာသူရဲ့ cardinal principles ပေါ့အဓိကမူကြီး၂ရက်ရှိပါတယ်စီးရဲ့အတိုင်းပါပဲအကုန်လုံးသဘောတူညီချက်ရမှသုံးထက်ချမယ်ဆိုရယ် consensus ယူလို့အပ်တယ်နောက်ပြီးနိုင်ငံရဲ့ပြည်တွင်းကိုတနိုင်ငံဝင်ဆွဲရဘူးဆိုရယ်ပုံမှန်မူတည်ထားတယ်ဆိုတော့ဒါကြောင့်မြန်မာနိုင်ငံနဲ့ပတ်သက်ရင်လည်းတနိုင်ငံချင်းပြောတဲ့အခါမှာတော့အာဆီယံဆွေးနွေးပွဲတွေမှာသူတို့ဒီမြန်မာနိုင်ငံပြောကြပါရဲဒါပေမဲ့နောက်ဆုံးပိတ်ပူတွေးကြီးညာချက် joint communique ထုတ်တဲ့ခါမှာတုံတောင်းလို့သွားတယ်လေတံပြော့သွားတာတွေ့ရပါတယ်ဆိုတော့ဒီအာဆီယံရဲ့ဒီမူနှစ်ရက်ကိုအပြစ်ပြောစရာလည်းမဟုတ်ပါဘူးအာဆီယံအဖွဲ့မှာဇယိုက်မတူသဘာဝမတူတဲ့နိုင်ငံတွေအကုန်လုံးရောပြောင်းပြီးတော့ပါဝင်နေပါတယ် monarchy ပါတယ် atrocity ပါတယ် democracy ပါတယ်ဆိုပြီးတော့ဒါဘယင်းစနစ်ရဲ့ရဆက်ကြံရုပ်တဲ့အုပ်ချုပ်ရေးရဲ့ democracy ရဲ့စုပေါင်းထားတာဆိုတော့တနိုင်ငံတနိုင်ငံဝင်ဆွဲနေရင်တော့ဘယ်တော့မှပြီမှာမဟုတ်ဘူးအာဆီယံဆိုရလဲပေါ်ထွက်လာနိုင်ကြတာကိုအကြောင်းမရှိပါဘူးဆိုတော့ဒီအတိုင်းသလိုဖွဲ့စည်းခဲ့တာဖြစ်တယ်ဆိုတော့အခုထွက်လာမဲ့အစည်းအဝေးမှာလည်းပဲအစည်းအဝေးပြောသံဆိုသံတွေတော့အများကြီးကြားမှာရိုက်ခတ်မှုတွေဒါပေမဲ့နောက်ဆုံးပေါ်ထွက်လာတဲ့ရလဟာရှင်းတို့နိုင်ပါမလားဆိုတော့ကျွန်တော်အနေနဲ့ပေါ်လေးစံသယရှိပါတယ်
မြန်မာပဋိပက္ခဖြည့်ရှင်မှာဒီသက်ဆိုင်သူတွေအားလုံးပါဝင်တဲ့တနိုင်ငံလုံးအတိုင်းအတာနဲ့ဆွေးနွေးပွဲတွေလုပ်ဖို့လိုတယ်ဆိုပြီးတော့ဒီအင်ဒိုနီးရှားနိုင်ငံဂျာယီဝန်ကြီးရက်နိုမာဆူဒီယားလည်းပြောပါတယ်ဒါပေမဲ့ဒီ NUG ဘက်ကဒီ NUG နိုင်ငံဂျာယီဝန်ကြီးဒေါ်စင်မာအောင်ကဆွေးနွေးပွဲတွေလုပ်နိုင်တဲ့အခင်းအကျင်းမျိုးမရှိသေးဘူးဆိုတဲ့သဘောမျိုးပြောပါတယ်ဒီတော့လက်တွေ့မှာဒါဟာဘလောက်အတိုင်းအတာထိဖြစ်နိုင်ချေရှိပါလဲ
ပထမပြောမယ်ဆိုရင်တော့အင်ဒိုနီးရှားနိုင်ငံဂျာယီဝန်ကြီးရက်နိုမာဆူဒီပြောတာကတော့သိသဘာဝကြပါတယ်လူတိုင်းနဲ့ထိတွေ့ဆက်ဆံဖို့ဘယ်ပေါင်းစုံနဲ့ထိတွေ့ဆက်ဆံဖို့လိုတယ်ဆိုတော့သူတို့ကိုယ်တိုင်လည်းပဲတကယ်တမ်းထိတွေ့ဆက်ဆံနေရကိုလည်းတွေ့ရပါတယ်ကြားရပါတယ်ဆိုတော့ဒါဖြစ်ထန်တဲ့ကိစ္စပါဒီနေ့ပဲသွားမှာဖြစ်ပါတယ်တယောက်တည်းပြည့်သဘောတန်းလို့လည်းမရပါဘူးနှစ်ယောက်တည်းနဲ့လည်းမဖြစ်သေးဘူးအကုန်လုံးပဲပေါင်းစုံပါဝင်ဖို့လိုပါတယ်ဒါပေမဲ့ NUG ဘက်ကဒေါ်စီမောင်တို့တုံ့ပြန်တာကိုလည်းနားလည်နိုင်ပါတယ်သူတို့ကတော့ပယ်ချတာမဟုတ်ပါဘူးပဲပေါင်းစုံတွစ်ဆုံဆွေးနွေးနိုင်မဲ့အခင်းချင်းမျိုးလိုအပ်သေးတယ်ဆိုတာပြောတာပါဆိုတော့တကယ်လည်းပဲလိုအပ်ပါတယ်အခင်းချင်းဆိုတာတခြားအခင်းချင်းလည်းအများကြီးပေါ့လေသူတို့ဘူငါးချက်တိုင်လုပ်မယ်ဆိုတော့ဘူငါးချက်ကတော့စစ်ကောင်စီနဲ့ခီပီလောက်ထားရတာကိုသူတို့ရဲ့သဘောထားမပါဘူးဒါပေမဲ့ဘူငါးချက်မှာပါတဲ့အချက်တွေကလည်းပဲတကယ်လုပ်နိုင်ရတော့ကောင်းတဲ့ကိစ္စတွေပါဒါလည်းမှန်ပါတယ်နောက်တစ်ခုကဒီနိုင်ငံရေးဆွေးနွေးပွဲလုပ်တယ်ဆိုတာအထူးသဖြင့်အင်အားညီဖို့လိုတယ်အင်အားတစ်ဖက်ဆောင်နေအပေါ်စီးကနေပြီးတော့စစ်ကောင်စီကငါတို့အာဏာရှိရဲ့ကောဆိုပြီးဆွေးနွေးနေရင်သိပြီးတော့အမှန်တရားမရောက်နိုင်ပါဘူး။ညှိနှိုင်းလို့လည်းမရနိုင်ဘူး။ equal footing ပေါ့လေ။ဓာတ်လူကြီးလူဆက်ဆံနိုင်မဲ့အခြေအနေလိုတယ်။အဲ့လိုဖြစ်ဖို့အတွက်ဒီ NUG ဘက်ကလည်းပဲသူတို့ချိန်နိုင်တဲ့အင်အားမြင့်ဖို့လိုတယ်ပေါ့လေ။စင်အားလို့ပြောတာမဟုတ်ဘူး။အဖက်ဖက်ကပါ။စင်အားလည်းအရေးကြီးတယ်။ဥပမာအဖြစ်နမူနာတစ်ခုထည့်ပြီးပြောလိုက်ရမယ်ဆိုရင်အခု Ukraine ကိုဒါ တွေ့လိုက်ပေါက်နိုင်တဲ့လက်နက်တွေအမေရိကန်ကပေးမယ်ဆိုရင်ဒီမှာတစ်ချက်သူက justify လုပ်တယ်ဘာကြောင့်လဲဆိုတော့ဒါရုရှားနဲ့တကယ်တမ်းဆွေးနွေးလာမယ်ဒီနေ့မှလည်းပဲဒီဘက်ကလည်းပဲစီရင်အားတန်းသူရှိနေတဲ့ဆောက်ကိုပြသဖို့လိုတယ်ဆိုပြီး justify လုပ်တာတစ်ချက်လည်းတွေ့လိုက်ရပါတယ်ဒါမှန်ပါတယ်နိုင်ငံရေးမှလည်းပဲအခု NUG နဲ့ဟိုဘက်နဲ့တန်းသူယူသူဆွေးနွေးနိုင်ဖို့အတွက် NUG ရဲ့အနေအထားကိုသူတို့တန်းသူအသီးမဲ့ပြုဖို့လိုအပ်ပါတယ်ဆိုတော့အဲ့ဒါမမှားပါဘူးသူတို့ပြောတာလည်းပဲ
ဒါပေမဲ့အခုဆိုရင်ဒီအာဆီယံနေမကပါဘူးအနောက်နိုင်ငံတွေကလည်းမြန်မာအရေးမှာစိုးရိမ်လာတာကိုတွေ့ရပါတယ်အမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့အိန္ဒိယဝန်ကြီးချုပ်မိုဒီတို့ပူးတွဲထုတ်ပြန်တဲ့ဒီကြေညာချက်မှာလည်းမြန်မာအကြောင်းကိုထည့်ပြီးတော့ဖော်ပြထားတာတွေ့ရတယ်နောက်ကုလသမဂ္ဂလူငယ်ရေးကောင်စီလက်ကျောက်ဥက္ကဋ္ဌဖြစ်လာမဲ့ဒီဗြိတိန်ကလည်းမြန်မာရေးကိုသူကထိတိယောက်ယောက်ဂိုင်းတွယ်မယ်ဆိုတဲ့သဘောမျိုးလည်းပြောပါတယ်ဒီတော့ဒီမြန်မာအရေးမှာအာဆီယံနေမကဘူးအနောက်နိုင်ငံတွေကပါတို့တိုက်တိုက်တွန်းတွန်းလှုပ်လာတဲ့သဘောရှိလာတယ်လို့ပြောလို့ရနိုင်ပါလား
ပထမပြောမှဆိုရင်တော့သမ္မတဘိုင်ဒန်နဲ့ဝန်ကြီးချုပ်မိုဒီတို့ရဲ့ဆွေးနွေးချက်တကယ်တော့သူတို့နှစ်နိုင်ငံနဲ့ပတ်သက်တဲ့အကျိုးစီးပွားကိုအဓိကဆွေးနွေးတာပါသူတို့နှစ်နိုင်ငံတွေ့ဆုံပြီးတော့ပူးတွဲကြေညာချက်ထုတ်တဲ့အထက်မှာအချက်ပေါင်း58ချက်60နီးပါးပါတယ်အဲ့ဒါမြန်မာအကြောင်း one clause တစ်ခုပါပါတယ်အဲ့ဒါပါလဲဆိုလို့ရှိရင်မြန်မာနိုင်ငံမှာအခြေအနေဆိုးလာတဲ့နေရာကိုသူတို့ deep concern အထူးစိုးရိမ်မိတယ် deeply concern ဖြစ်တယ်နောက်ပြီးတော့ don sense ပြည်နယ်နိုင်ငံသမားတွေကိုလှုပ်ပေးပါ constructive dialogue အပြုသဘောဆောင်တဲ့ဆွေးနွေးမှုတွေလုပ်ကြပါစသဖြင့်အဲ့ဒါတွေကိုပြောထားတယ်ဒါကသူတို့အများအားပြောလာတဲ့ကိစ္စပါသူတို့ဆိုတော့လက်တွေ့ဘယ်လိုတွေးကြမယ်လို့ဆိုတော့သူတို့ဘယ်တော့မှ initiative လုပ်ပြီးတော့အမေရိကန်ကမပြောခဲ့ပါဘူးဆိုတော့သူတို့ဟာပိုအလေးနဲ့ထလာတယ်လို့တော့ကျွန်တော်မထင်ဘူး။နောက်အမေရိကန်ကကွန်ဂရက်ကလှုပ်ပေးထားတယ်ခွင့်ပြုထားတယ်ပါလေ။အဲဒီ non lethal assistant ပေးမယ်အညီပဲဟိုဒါတော့မှသူတို့ခွင့်ပြုရမယ်မပေးပါဘူးသူတို့ကသိပြီးတက်တက်ကြွကြွမရှိလာဘူးဆိုတော့သူတို့နှစ်ယောက်တွဲဆုံခြင်းဟာသမ္မတဘိုင်ဒန်နဲ့မိုဒီတွဲဆုံခြင်းဟာအိန္ဒိယသမုဒ္ဒရာကိုမြန်မာနိုင်ငံကတဆင့်ထွက်လာမယ်ကိစ္စကိုသူတို့အဓိကထားပြီးတော့ပြောကြတာသာဖြစ်ပါတယ်ဆိုတော့ဒီရေးအတွက်သူတို့မဟာဗျူဟာအရဘယ်လိုလုပ်မယ်နိုင်ငံရေးအရပူပေါင်းဆောင်ရွက်မှုစီးပွားရေးဘာညာလည်းနဲ့အကုန်လုံးအစီအစဉ်ဆွေးနွေးရတာဖြစ်ပါတယ်သိတော့ထူးဆန်းတယ်လို့မဆွနိုင်ပါဘူးဆိုတော့ဗြိတိန်ကလူမျိုးရေးကောင်စီမှာအလှည့်ကြဥက္ကဋ္ဌဖြစ်တော့လည်းပဲဗီဒီယိုအာဏာတရုတ်ရရှောက်ကိုမကြောနိုင်ပါဘူးသူတို့ကလည်းပြောရုံသာပြောနေပါတယ်လူမျိုးရေးကောင်စီကထုတ်တဲ့ကြေညာရေးဟာ non binding non binding ပေါ့လေလိုက်နာဖို့မလိုပါဘူးဒါပေမဲ့သူတို့ကတကယ်ရေးတဲ့အခါတုံတောင်းလုပ်ရတယ်ဒါကြီးတုံတောင်းမလုပ်ဖ ೇನೆ တခါလက်နဲ့ပိတ်ဆို့ရမယ်ဘာလို့မလို့ဆုံးဖြတ်ချက်ချရင်တရုတ်နဲ့ရုရှားကလက်မမထွေဆုံးဖြတ်ချက်ကိုထွက်မလာနိုင်ဘူးအဲတခါသာသူတို့ဆုံးဖြတ်ချက်ကိုဟိုနိုင်ငံမှာလက်ခံနိုင်အောင်ရှော့ပြီးတော့လုပ်ရတယ်လို့ဆိုပါတယ်ဆိုတော့သိအတက်စရာတော့မဟုတ်ဘူးလို့ထင်ပါတယ
်အခုအာဆီယံနိုင်ငံတွေပေါ့နော်American နေမကောက်တရုတ်ကပါချင်းကပ်လာရာကိုလည်းတွေ့ရပါတယ် American နိုင်ငံရဲ့ဝန်ကြီးဟို Blinken ကအစောပိုင်းနဲ့ကပြောထားတာဒီမြန်မာရေးနဲ့ပတ်သက်ပြီးတော့ထိထိကျကျဖြစ်အောင်တိုက်တွန်းသွားမယ်အာဆီယံတိုက်တွန်းသွားမယ်ပေါ့အဲ့လိုလည်းပြောဆိုထားပါတယ်အဲ့တော့အာဆီယံအနေနဲ့ဒီပေါ်မှာဘလောက်ထိလိုက်နာနိုင်ချေရှိပါလဲ
အာဆီယံဟာမြန်မာနိုင်ငံရေးကိုအမေရိကန်နဲ့ပုံပြီးအလေးနဲ့ထားတယ်လို့ကျွန်တော်မြင်ပါတယ်အမေရိကန်ပြောဖို့မလိုပါဘူးတကယ်တော့အမေရိကန်ပြောတာတဲ့သူတို့ခြံထားတဲ့သူတို့ကပုံပြီးထိထိကျကျလောက်တာဖြစ်ပါတယ်ဆိုတော့အမေရိကန်ကတော့မပြောမကောင်းလို့ပြောတာသာဖြစ်ပါတယ်နောက်ပြီးအာဆီယံဆွေးနွေးပွဲကိုအမေရိကန်နိုင်ငံကြီးဝန်ကြီးလက်တက်တယ်ဆိုတာကသူတို့အာဆီယံနဲ့ဆွေးနွေးပွဲနိုင်ငံတွေရုရှားလည်းပါမယ်တရုတ်လည်းပါမယ်အဲ့မှာတွေ့ရတဲ့အခါမှာကျွန်တော်စောစောကပြောခဲ့တဲ့သူတို့နိုင်ငံကြီးချင်းချင်းမဟာဗျူဟာအပြိုင်မှုတွေနဲ့ပတ်သက်ပြီးတော့အချိန်နဲ့ပြောပါလိမ့်မယ်ဒီမှာအစ်တားအဆက်မှာဖြစ်နေတဲ့ပြိုင်ပွဲတွေကိစ္စဒီကိစ္စကိုသူတို့အလေးနဲ့ထားပြောမှာဖြစ်ပါတယ်ဆိုတော့မြန်မာနိုင်ငံအတွက်အလေးနဲ့ထားပြောပါဆိုပြီးအာဆီယံကိုအမေရိကန်နိုင်ငံကြီးဝန်ကြီးပြောတဲ့စကားတော့စိတ်ထိရောက်မယ်လို့မထင်ပါဘူး။အာဆီယံကသူ့သဘောဆန္ဒနဲ့သူအစကတည်းကလူဖို့ဆိုတာအတတ်နိုင်ဆုံးစ조사နေတယ်လို့ကျွန်တော်မြင်ပါတယ်။
အဲ့တော့အခုဒီအာဆီယံမှာပေါ့နော်။ဟိုအမေရိကန်နဲ့တရုတ်ရဲ့အားပြိုင်မှုကိုအဓိကသွားနေရလဲတွေ့ရပါတယ်။အဲ့တော့မြန်မာနိုင်ငံဟာတရုတ်အတွက်ဟိုမဟာဗျူဟာကျတဲ့နေရာမှာရှိနေပါတယ်။ဒီအိန္ဒိယသမုဒ္ဒရာထွက်ပေါက်အတွက်လဲထားအရေးပါတဲ့နေရာမှာရှိတယ်ပေါ့နော်ဒီတော့မြန်မာအရေးရောအရေးပါတဲ့နေရာတစ်ခုမှာထားပြီးတော့ဆွေးနွေးဖို့တင့်တယ်လို့ထင်ပါလား
ဟုတ်ပါတယ်မှန်တယ်မြန်မာဟာအရေးပါပါတယ်ဒါပေမဲ့ကျွန်တော်မြင်တာကတော့ဒီတရုတ်နဲ့အမေရိကန်ဖြစ်နေကြမှာမြန်မာအရေးကိုသူတို့ကအဓိက focus မလုပ်ဖက်နဲ့ တရုတ်ပြည်မြန်မာနိုင်ငံတစ်ဆင့်အိန္ဒိယသမုဒ္ဒရာတွေကိုထွက်ပေါက်ရလာရင်ဒါကိုဘာပိတ်ဘယ်လိုပိတ်မလဲဒီဟာကိုသူတို့အဓိကထားစင်တာမြန်မာနိုင်ငံကိုသူတို့လမ်းကြောင်းအဖြစ်သုံးမယ်ပေါ့လေရခိုင်ဘက်ကတစ်ဆင့်အဲ့ဟာကိုဘယ်လိုပိတ်ဆို့ရမလဲဆိုတာကိုအဓိကဒါကိုဘယ်လိုတုံ့ပြန်ရမလဲဆိုတော့သူတို့ဒါ Quad လေးနိုင်ငံအာရှဘယ်လဲပစိဖိတ်ဘူပေါင်းပြီးတော့လုံခြုံရေးတွေပဲစီမံရတယ်အဲ့လို Anchors လုပ်ကြတယ်ဆိုတော့အဲ့ဟာတွေကိုအဓိကထားတာပါမြန်မာအဒီထက်မှနယ်မြေအဖြစ်အခြေခံတရားတစ်ခုဖြစ်နေတဲ့အတွက်ကြောင့်ဒါထပ်ပြီးတော့ဆွေးနွေးရတာဖြစ်ပါတယ်ဒါပေမဲ့မြန်မာပြဿနာတွေအဓိကမဟုတ်ပါဘူးမြန်မာထဲမှာဘယ်လိုအပြောင်းလဲဖြစ်ရမလဲဆိုရယ်ကိစ္စဟာအဓိကသလိုထားတဲ့ကိစ္စမဟုတ်ဘူးလို့ဆိုရမှာဖြစ်ပါတယ
်အာဆီယံအဖွဲ့ဝင်တွေအပြင်ဒီတရုတ်တို့အိန္ဒိယတို့ကရောမြန်မာအရေးမှာဘယ်လိုအခန်းကဏ္ဍနေဥဆောင်ပြီးတော့ပါဝင်နိုင်ပါလဲ
အိန္ဒိယကတော့ဒါဘယ်ခေါ်မလဲဒါကိုဘာမှရေးလိုက်ငါလိုက်ဆိုတာမျောပြီးလိုက်နေတဲ့နိုင်ငံပါသူက initiative ယူပြီးတော့ဘယ်မှပြောတယ်မဟုတ်ပါဘူးဟိုဘက်ကပြောရင်လည်းဟိုဘက်ကလိုက်သွားပါညာလုပါတယ်တရုတ်ကစိတ်အရေးကြီးပါတယ်မြန်မာနိုင်ငံပတ်သက်လို့သူကတော့စိတ်အလေးနဲ့ထားတယ်မဟာပြာကြတဲ့နိုင်ငံအဖြစ်နဲ့သူကမြန်မာကိုအလေးနဲ့ထားတယ်သူတို့လည်းပဲအခုတရုတ်ရဲ့ပုံစံကြီးကသူကလည်းငိုစားယူစားခေါ်မလားမသိဘူးဟိုဘက်ကလည်းမြောက်ပေးဒီဘက်ကလည်းမြောက်ပေးအခုစစ်ကောင်စီကိုလည်းသူတို့အားပေးနေသလိုပဲစစ်ကောင်စီကိုတိုက်ခိုက်နေတဲ့အထူးသဖြင့်တိုင်းရင်းသားအင်အားစုတွေကိုလည်းသူတို့လည်းနဲ့ဖြစ်ပြနေဆိုတော့တရုတ်ကမြန်မာနိုင်ငံအခြေအနေကိုဒီဆက်အနာသိမ်းပြီးတော့ပထမတစ်နှစ်လောက်တော့စောင့်ကြည့်ကန်တူတယ်ပေါ့ဒါပေမဲ့ဘာမှထူးမလာတဲ့အခါမှာတော့ဒီတိုင်းပဲဆက်သွားလိမ့်မလားမသိဘူးဆိုတော့ငါတို့ကနှစ်ဖက်လုံးနဲ့မလွတ်အောင်ထိတ်ထားမှဖြစ်မယ်ဆိုပြီးတော့သူတို့လင်းနဲ့နှစ်ဖက်နင်းထားတဲ့သဘောလို့သုံးဆက်မိပါတယ်ဒါဆင်အဲတရုတ်ရဲ့သဘောပေါ့လေ
ဟုတ်ကဲ့ပါအဲ့တော့ဒီအခုပိုဆိုးလာနေတဲ့မြန်မာနိုင်ငံအခြေအနေကပေါ့ဟိုအာဆီယံအတွက်အပြေရှားဖို့ဟိုစိန်ခေါ်မှုတစ်ခုများဖြစ်နေပါလားအဲ့တော့ရေရှည်မှာဘလို့နီးလန်းတစ်ခုရှိနိုင်မှာမလဲ
စိန်ခေါ်မှုတစ်ခုဖြစ်ပါတယ်အာဆီယံအတွက်မြန်မာပြည်သူတွေအတွက်ကတော့သိကြည့်မှာရဲ့အခက်အခဲပါပဲတကယ်စားရေရှည်ကိုပြောရင်တော့အချိန်တော့ယူမှာပေါ့လေဒါပေမဲ့ကျွန်တော်များသောအားဖြင့်ဒီမိကုန်းကိုကျွန်တော်အရင်မိခဲ့ဘူးတဲ့မြန်မာရေးကျွမ်းကျင်တဲ့ပညာရှင်တွေကိုကျွန်တော်မေးဘူးပါတယ်ဆရာကြီးတို့ကခင်ဗျားတို့ကမြန်မာနိုင်ငံပြဿနာဘလောက်အရေးကြီးရဲ့ခက်ခဲတယ်ဆိုတာပြောတယ်။ဆရာကယောဂတစ်ခုရဲ့အခြေအနေကိုပြောပြနေရင်တူတယ်။အဲ့ဒီယောဂကိုကြောက်အောင်ဘယ်လိုကူရမလဲဆိုတော့ဆေးလေးပါလေညွှန်ပါလားဆရာကြီးဆိုကျွန်တော်မေးဘူးတယ်။အဲ့ဒီပုံစံတွေပါပြောလဲဆိုတော့အဲ့ဒီအခြေသေးရင်တော့မင်းတို့တိုက်ပြီးလဲကောင်းသွားပြီဘောကွာယောဂအခုအဲ့ဒီဟာကိုမတွေ့နိုင်လို့ခက်တာပဲဆိုတော့ပြောရပါတယ်ဆိုတော့စိတ်မကောင်းစွာနဲ့ပဲအဲ့လိုပြောမှာဖြစ်ပါတယ်။ဒါမဲ့ဒီမြန်မာနိုင်ငံပြဿနာပြည်လဲရေးအတွက်ပြည်ပရဲ့ကူညီဆောင်ရွက်မှုကိုအားထားရမယ်ဆိုရင်တော့အာဆီယံဟာအားထားလောက်ဆုံးအဖွဲ့အစည်းဖြစ်ပါတယ်ဒေသတွင်းအဖွဲ့လည်းဖြစ်တယ်အာဆီယံထဲမှာအင်ဒိုနီးရှားနိုင်ငံဟာအားထားလောက်ဆုံးနိုင်ငံဖြစ်တယ်လို့ပြောမှာဖြစ်ပါတယ်ဘာကြောင့်လဲဆိုရင်အင်ဒိုနီးရှားဟာမြန်မာလိုပဲဆီယနာရှင်စတိတ်ကိုဖျက်ဆီးပြီးတော့ဒီမိုကရေစီအဖြစ်နဲ့အောင်မြင်မြင်တည်ဆောက်ထူထောင်နေတဲ့နိုင်ငံဖြစ်ပါတယ်အာဆီယံအဖွဲ့အတွင်းမှာရောနိုင်ငံတကာအဆိုင်အဝိုင်းမှာပါအတော်လေးဩဇာအာဏာတက်လာတဲ့နိုင်ငံလည်းဖြစ်ပါတယ်ဆိုတော့သူတို့ဟာသူတို့နိုင်ငံရဲ့စင်လာ ਉਹ ထိုင်ကျင်တဲ့အနေနဲ့တော့တော့မြန်မာနိုင်ငံမှာသို့လိုပုံစံမျိုးဖြစ်စေခြင်းနဲ့အာရှနိုင်ငံတွင်မှာဒီမိုကရေစီအင်အားစုတိုးလာခြင်းနဲ့တိုးစေခြင်းနဲ့ဆိုရက်စစ်နာဆန္ဒနဲ့တော့တော့အင်ဒိုနီးရှားကတော့ပို့ပြီးတော့အတက်တော်လှုပ်ဆောင်ခွင့်မျိုးထင်ပါတယ်။ဒါပေမဲ့အင်ဒိုနီးရှားဟာအာရှဥက္ကဋ္ဌဖြစ်ဆက်လက်ဆောင်ရွက်ရမယ့်သက်တမ်းကလည်းသိမကြံတော့ပါဘူးဆိုတော့တော့လင်းတော့မျှော်လင့်ပါတယ်ဖြစ်ပါစေလို့လည်းဆုတောင်းပါတယ်ညစ်။ဟုတ်
ကဲ့ပါ။ကျေးဇူးအများ
ကြီးတင်ပါတယ်ဆရာဆွေးနွေးပါ။ကျေးဇူးပါ။
ဥကျော်စံသားနဲ့မမြသက်စီအောင်တို့တင်ဆက်ပေးခဲ့တဲ့အဒီတာနဲ့ဆွေးနွေးခန်းအစီအစဉ်ကိုနားဆင်ကြရတာပါခင်ဗျာအခုဆက်ပြီးတော့ဒေါက်တာတန့်စောစီစဉ်တင်ဆက်တဲ့လူလူနဲ့ကျမကြီးအစီအစဉ်ကိုတင်ပြပေးပါမယ်ဒီတစ်ပတ်မှာတော့မွေအန်တရများတဲ့အခုလိုမိုးရသည့်အချိန်ကာလမှာမွေကြိုက်မခံရအောင်သတိပြုကာကွယ်ရင်းမွေအန်တရရဲ့နောက်ဆက်တွဲဆိုးကျိုးတွေကိုရှင်းချနိုင်တဲ့အကြောင်းဒေါက်တာတန့်စောကတင်ပြပေးထားပါတယ်ခင်ဗျာ
မွေရသည့်ကာလမှာမွေအန္တရာယ်ကိုလည်းသတိပြုကြရမှာပါမွေကြိုက်ခံရပြီဆိုရင်အသက်အန္တရာယ်ဖြစ်ဖို့ရာဂိုင်းနှုန်းများပြီးအသက်အန္တရာယ်မဖြစ်ခဲ့ရင်တော့မှနောက်ဆက်တဲ့ဆူချိုတွေဖြစ်ပေါ်ခံစားရနိုင်တာကြောင့်မွေကြိုက်မခံရအောင်ကြိုတင်ကာကွယ်ထားကြရမှာဖြစ်ပါတယ်မွေကြိုက်မခံရအောင်ကြိုတင်ကာကွယ်တဲ့နေရာမှာမွေအန္တရာယ်ကာကွယ်ရေးဖနက်တီဟာအရေးပါတဲ့ကာကွယ်မှုနည်းလမ်းတစ်ခုဖြစ်တယ်လို့ကုသရောဂါဗီဒပညာရှင်တဦးဖြစ်သူဒေါက်တာဒေါ်အောင်မာကအခုလိုပြောပါတယ
်ဒီမွေအန္တရာယ်ကာကွယ်တဲ့ဖနက်ကူပေါ့နော်ဟိုလူတိုင်းပေါ့နော်ဖြစ်နိုင်ရင် ဒီမွေရှိတဲ့နေရာကိုသွားတဲ့သူတိုင်းစီးစေချင်ပါတယ်နော်အဲ့တော့အဲ့ဒီဟိုမှာကိုယ့်ရဲ့ channel မှာပဲရှင်းရှင်းမွေဒေတာမှာပဲမွေရှိတဲ့အရက်ဒေတာကိုပဲသွားသွားဘလို့နေရာကိုပဲသွားသွားစီးပါနော်အလှလည်းပဲစီးပါအကျန်းလည်းပဲစီးပါအလှစီးပဲဖြစ်ဖြစ်အကျန်းစီးပဲဖြစ်ဖြစ်မိမိရဲ့ကိုယ်တိုင်ရဲ့မိမိရဲ့အသက်အန္တရာယ်ကိုလည်းကာကွယ်ပါမိမိရဲ့မိသားစုနောက်တစ်ခါမိမိရဲ့တငယ်ချင်းပြီးတဲ့အခါမှာမိမိရဲ့အလုပ်သမားလုံသမားလဲသမားเนาะကိုယ့်ရဲ့စိုက်ပျိုးရေးလုပ်ငန်းမွေးမြူရေးလုပ်ငန်းမှာရှိနေတဲ့ဒီအလုပ်သမားတွေကိုလည်းပဲဒီမွေအန္တရာယ်ကာကွယ်တဲ့ဖနက်နဲ့ကာကွယ်ပေးပ
ါမွေအန္တရာယ်ကာကွယ်တဲ့ဖနက်တွေဟာမွေကြိုက်ခင်ရတဲ့အခါထိရောက်တဲ့ကာကွယ်မှုဖြစ်စေတဲ့ဆိုပေမဲ့မွေအန္တရာယ်ကာကွယ်တဲ့ဖနက်တွေဝေဆင်ပြီးမွေနဲ့စော်ကစားတာမျိုးကိုတော့မပြုလုပ်သင့်ဘူးလို့ဒေါက်တာတော်အောင်မာကအခုလိုပြောပါတယ
်သို့တော်လည်းမွေအန္တရာယ်ကာကွယ်တဲ့ဖနက်ကိုကျမတို့ကတီထွင်ထားပြီးတော့စီးပြီးဆိုပြီးတဲ့အခါကျတော့ဒီဟာနဲ့ကဲမွေပေါက်ဆန်းဟာဆိုပြီးတော့အဲ့အဲ့ဒီလိုလေးတော့ဟိုမလုတ်စေချင်ပါဘူး။ဘာကြောင့်လဲဆိုတော့ကျမတို့ရဲ့စမ်းသက်တယ်ဆိုတာဟာအောင်မြင်မှုဆိုတာအတိုင်းတာတစ်ခုပါပဲ။နော်။သို့တော်လည်းပဲဒီ materials မှာတချို့နေရာလေးတွေမှာအားနည်းတဲ့နေရာလေးတွေမရှိဘူးရှိမယ်ဆိုတာကျမတို့ကမပြောနိုင်ဘူး။အဲ့တော့သူ့ရဲ့ဒီ materials ရဲ့အားနည်းတဲ့နေရာလေးတွေကိုသွားပြီးတော့ထိမိရင်တော့လကောင်းဒါမှမဟုတ်လို့ရှိရင်ဒီဖနက်ကိုစီးရင်ပြုတ်ရင်နဲ့ဥပမာဟလာ acid လိုဟာမျိုးတွေနော်လောင်ထားမယ်စားထားမယ်ဆိုလို့ရှိရင်အဲ့ဒီလိုအားနည်းနေတဲ့နေရာမျိုးတွေကိုသွားပြီးတော့ထိနေတဲ့အချိန်မှာမွေကလည်းအဲ့ဒီနေရာကိုမှတဲ့တယ်ပဲပေါက်မိတယ်ဆိုလို့ရှိရင်ဒါကအန္တရာယ်ဖြစ်နိုင်တယ်ပေါ့နော်ဆိုတော့ဒါကြောင့်မလို့ဒီဖနက်ကိုစီးထားတော့လည်းပဲဒီဖနက်စီးထားတာပဲဆိုပြီးတော့မွေနဲ့ဆော့ကစားတာမျိုးကိုမလုပ်သင့်ပါဘူးနောက်တစ်ချက်ကတော့နော်ဒီဖနက်စီးထားတာပဲဆိုပြီးတော့မွေးပေါက်လဲပဲဆေးုံသွားစရာမလိုတော့ဘူးလို့အဲ့ဒီလိုတော့လည်းမယူဆစေချင်ပါဘူးနော်ဒီဖနက်စီးထားတယ်မှန်တယ်အတိုင်းအတာအထိတော်တော်များများကာကွယ်တယ်နော်အဲ့ဒီလိုကာကွယ်တယ်ဆိုတော့လဲပဲမွေးပေါက်ခံရတယ်ဆိုလို့ရှိရင်တော့နော်မွေးပေါက်ခံရတဲ့အစိတ်ကတကယ်ဝင်နေမဝင်ဘူးဘလို့အနေထားရှိလဲမရှိဘူးဆိုတဲ့ဟာကိုသိနိုင်ဖို့အတွက်ကတော့ဒီနီးစပ်ရာဆေးုံဆေးကန်းမှာတစ်ဆင့်ကျန်းမာရေးဝန်ထမ်းတွေစီမှာသွားပြီးတော့ပေါ့နော်ဟိုစမ်းသပ်မှုလေးတို့တော့ခံယူစေခြင်းနဲ့နော်စောက်ရှောက်မှုလေးတို့တော့ခံယူစေခြင်းပါတယ်လို့
မွေကြိုက်ခံရပြီဆိုရင်ဆေးုံဆေးကန်းကိုအချိန်မီရောက်အောင်သွားပြီးမွေစိတ်ဖြည့်ဆည်းထိုးနှံကုသခြင်းကလည်းအရေးပါတာပါမွေကြိုက်ခံရပြီဆိုရင်မွေစိတ်ဖြည့်ဆည်းထိုးနှံကုသလို့ရတယ်ဆိုပေမဲ့မွေကြိုက်မခံရအောင်ကြိုတင်ကာဝယ်ထားခြင်းကသာပိုပြီးတော့အကျိုးများစေတယ်လို့ဒေါက်တာဒေါ်အောင်မာကအခုလိုရှင်းပြပါတယ
်မွေစိတ်ဖြည့်ဆည်းရရှိမှုတဲ့သူတိုင်းကအသက်အန္တရာယ်ကလွတ်မြောက်နိုင်သလားဆိုတဲ့ဘေးကွန်းကလည်းဒါတော်တော်လေးပေါ့နော်ဟိုစပေါ့မရနိုင်ဘူးလို့ပဲကျွန်မပြောလို့ဖြစ်ပါတယ်ဘာကြောင့်လဲဆိုတော့လာမွေစိတ်ဖြည့်ဆည်းမှလည်းပဲခဏလို့ဟိုဒီသူ့ရဲ့ဟာပေါ့နော်သွေးလှည့်ပတ်မှု system မှာထိပြီးတဲ့အခါကျတော့သွေးယူဆမှုပေါ့နော်အဲ့ဒီလိုဖြစ်တာရှိတယ်နောက်တစ်ခုကဒီ nervous system ပေါ့နော်ဒီအာယုံကြောမှာထိခိုက်တဲ့စနစ်တွေရှိတယ်ဆိုတော့အဲ့တော့မွေအကိုက်ခံရတဲ့သူကနော်မွေစိတ်ဖြည့်ဆည်းကိုဘယ်ချိန်မှာထိုးရတာလဲဝင်သွားတဲ့မွေစိတ်ပမာဏကဘယ်လောက်များတယ်လဲအဲ့ဒီပုံမှာမူတည်ပါတယ်နော်မွေကအကိုက်ခံရပြီးခံရခြင်းမှာချက်ချင်းဆေးထိုးတာမဟုတ်ပါဘူးအချိန်ကာလတစ်ခုတော့သူကစောင့်ရတယ်လीเนาะဘာကြောင့်လဲအဲ့ဒီဆေးရုံကိုရောက်ဖို့အတွက်ကိုဒီလူနာကိုတည်သွားရမယ်เนาะအဲ့ခါမှာလမ်းခရီးမှာဘယ်လိုတည်မလဲเนาะနောက်တစ်ခါအဲ့ဒီလိုအချက်လက်ဒီပုံမှာမူတည်ပြီးတော့မှအသက်အန္တရာယ်ကလွတ်မြောက်တယ်မလွတ်မြောက်ဘူးပေါ့တစ်ခါကြိုက်တဲ့နေရာပေါ်မှာလည်းတစ်ခါမူတည်ပါတယ်ခြေထောက်ကတော့အများဆုံးကြိုက်တယ်သို့တော်လည်းပဲခုနလိုလက်မှာကြိုက်သလားဥမာဥကောင်းလိုနေရာမျိုးမှာကြိုက်သလားအဲ့ပုံမှာမူတည်ပြီးတော့လဲမွေစိတ်ဖြည့်စည်းဘလောက်ရတယ်မရဘူးပုံမှာမူတည်ပါတယ်နောက်တစ်ခါမွေစိတ်ဖြည့်စည်းရတော့တကယ်အလုံလောက်ပေါ့နော်ဟိုအချိန်ကြီးပြည့်အောင်ထိုးနိုင်သလားပေါ့နော်အဲ့ဒီအချက်ဒီပုံမှာလဲမူတည်တယ်အဲ့တော့အချိန်ကာလနဲ့မွေစိတ်ရဲ့ပမာဏပုံမှာမူတည်ပြီးတော့ဒီလူဟာအသက်ရှင်မရှင်ပေါ့နော်ဒါလေးကစဉ်းစားလို့ရပါတယ်နောက်တစ်ခုကဟိုမှာကြောက်ကတ်လူဟာမျိုးထိခိုက်သွားပြီဆိုလို့ရှိရင်เนาะအသက်ရှင်သည်ဆိုသည်တန်အောင်တော့မှာပဲပြန်ပြီးတော့ဟိုကြောက်ကတ်ဆေးကြောတဲ့ dialysis ပြန်လုပ်ရတာမျိုးပေါ့နော်ဆိုရင်အဲ့ဒီကဟိုအသက်အန္တရာယ်ကမရှိသည့်တိုင်အောင်တော့မှာပဲဒီလူနာအတွက်ကအများကြီးဟိုရေရှည်မှာနာတာဟိုပါတော့ထိခိုက်နေတာမှုတွေအများကြီးဖြစ်နိုင်ပါတယ
်မွေအန္တရာယ်များတဲ့အခုလိုမွေရသည့်ကာလမှာမွေကိုက်မခံရအောင်သတိပြုကာဝယ်ထားဖို့အရေးကြီးတဲ့အကြောင်းတင်ပြပေးလိုက်တာဖြစ်ပါတယ်ကျေးဇူးတော်ပ
သောတာတန်ဆောစီစဉ်တည်ဆက်တဲ့လူလူနဲ့ကြမှာရေးစီစဉ်ကိုနားဆင်ကြရတာပါခင်ဗျာခုဆက်ပြီးတော့အပတ်စဉ်အားကစားကဏ္ဍကိုတင်ပြပေးပါအောင်မယ်အမေရိကန်အမျိုးသမီးအသင်းရဲ့တိုက်စစ်မှုရပီနိုဘောလုံးသမားဘွားကနေအနားယူတော့မယ်လို့ကြေညာလိုက်ပါတယ်ဒီသတင်းနဲ့အတူဝင်းဘယ်ဒန်ဆင်းနစ်ပြိုင်ပွဲဘက်ကသတင်းတွေနဲ့ဥရောပဘောလုံးသမားအပြောင်းအရွှေ့တွေဘက်ကနောက်ဆုံးအခြေအနေတွေကိုကိုရနိုင်ကစူးစီးတင်ပြပေးထားပါတယ်ခင်ဗျာ
ကျွန်တော်ရန်တိုင်းမှာ VOA ရဲ့တပတ်တွင်းအားကားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်။ဗြိတိန်နိုင်ငံမှာတော့ Wimbledon Tennis ကြိုင်ပွဲတွေကိုကျင်းပနေပြီးတော့အခုဆိုရင်ဒုတိယပတ်လည်းကိုရောက်နေပြီဖြစ်ပါတယ်။ဒီနေ့မှာထူးခြားတာကတော့ Champion ဟောင်းတွေဖြစ်တဲ့ Federer နဲ့ Nadal တို့သူတို့ Wimbledon ကြိုင်ပွဲတွေကိုစတင်ကစားတဲ့အချိန်ကစပြီးဒီနေ့ကတော့နှစ်ယောက်စလုံးပထမဆုံးမပါနိုင်တဲ့နှစ်တနှစ်ဖြစ်ပါတယ်။နဒါကတော့တန်အားကြောင့်ဝင်ပြိုင်နိုင်ခဲ့ပဲဖက်ဒရာကတော့မနစ်ကတန်နစ်ကစားတာကနေအနားယူခဲ့တာပါ။ဒါပေမဲ့လည်းမစ္စတာဝင်ဘောဒန်လို့ခေါ်ကြတဲ့ဖက်ဒရာကတော့ပြိုင်ပွဲကိုလာပြီးတော့အားပေးကြည့်ရှုခဲ့ပါတယ်။အင်္ဂါနေ့ကအမျိုးသမီးควอတာဖိုင်နယ်ပွဲတွေမှာတော့ချက်နိုင်ငံကဗွန်ဒရူဆိုဘတ်ကအမေရိကန်ကပီဂိုလာကို 6-4-6 6-4 နဲ့နိုင်ပြီးတော့ယူကရိန်းနိုင်ငံကအလင်နာစပီတိုလီနဲ့ကပိုလန်နိုင်ငံကကဘာအစစ်နဲ့အီဂါဆွေတက်ကို5-6-6နဲ့နိုင်သွားတာကြောင့်ကမ္ဘာစစ်တက်စပီယာတက်ဟာควอတာဖိုင်နယ်မှာပြုတ်သွားခဲ့ပါတယ်။အမျိုးသားဘက်မှာတော့အီတလီကယန်နစ်ဆင်နာကဆိုင်ဖီလင်ကို 6-4-3-6 6-6နဲ့နိုင်ရပြီးတော့ဇာဗီယာနိုင်ငံသားနိုဗောက်ဂျိုကိုဗစ်နဲ့အန်ဒရီရူဘလော့တို့ပွဲမှာတော့ဂျိုကိုဗစ်က 4-6-6-1 6-4-6-3 နဲ့နိုင်ပြီးတော့ဆီမီဖိုင်နယ်ကိုတက်သွားကြပြီဖြစ်ပါတယ်ခင်ဗျာ။အမေရိကန်မှာတော့ကွန်ဂါကပ်ဂိုးကပ်ဖလာဘောလုံးပွဲတွေကိုကျင်းပနေပြီးတော့ပြီးခဲ့တဲ့သတင်းပတ်ကွန်ကควอတာဖိုင်နယ်ပွဲတွေကိုကစားကြတာမှာစနေနေ့ကတော့ပွဲတွေမှာတော့ပနမားကကာတာကို4-0မရှိနဲ့နိုင်ပြီးတော့မက္ဆီကိုကကော့စတာရီကာကို2-0မရှိနဲ့နိုင်ပါတယ်။တနင်္ဂနွေနေ့ကပွဲတွေမှာတော့ဂျမေကာကဂေါ်ဒီမာလာကို2-0မရှိနဲ့နိုင်ပြီးအိရှင်အမေရိကန်နဲ့ကနေဒါတို့ပွဲမှာတော့တစ်ဖက်2-0စီတရေကျလို့ပယ်နယ်တီခံတာမှာအမေရိကန်က3-0နဲ့နိုင်ပြီးတော့ဆီမီဖိုင်နယ်ကိုတက်သွားပါတယ်။ဒါကြောင့်ဒီ final မှာတော့ American နဲ့ Panama, Mexico နဲ့ Jamaica တို့ကစားကြမှာဖြစ်ပါတယ်ခင်ဗျာ။ယောဘဘကဘောလုံးသတင်းတွေမှာတော့အတင်းတွေဟာလာမဲ့ဘောလုံးရာသီအတွက်ပြင်ဆင်တဲ့အနေနဲ့ရာသမားအစ်တွေကိုခေါ်နေကြတာမှာပြင်သစ်ကနံပါတ်1 PSG အစ်င်းကတော့ Germany ကဘိုင်ယန်မြို့မှာကစားနေတဲ့ပြင်သစ်နောက်တန်းလူ Lucas Hernandez ကို9နှစ်စာချုပ်နဲ့ခေါ်လိုက်ပါတယ်။Lucas Hernandez ကိုပြောင်းချိန်ချင်းဘလောက်နဲ့ဝယ်ခဲ့ရဆိုတာကိုမချင်ညာပေမဲ့လည်းပြင်သစ်မီဒီယာတွေမှာတော့ Euro 340နဲ့ဝယ်ခဲ့တာဖြစ်တယ်ဆိုပြီးတော့ဖော်ပြနေကြပါဗျ။ PSG အသင်းက Hernandez ကိုခေါ်ခဲ့တဲ့ PSG Sporting Lisbon မှာကစားနေတဲ့ Uruguay ကွဲလယ်လူ Manuel Ugarte ကိုလည်း Euro 360နဲ့ဝယ်ခဲ့ပါတယ်။ PSG အသင်းဟာပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းမှာပဲနီးပြ Gaultier နဲ့လမ်းခွဲလိုက်ပြီးတော့သူ့နေရာမှာ Barcelona နဲ့ Spain နီးပြဟောင်း Luis Enrique နဲ့အစားထိုးခဲ့သလိုပင်တိုင်းစမှုမှာကိုအဆန်စီယိုအင်တာနောက်တန်းလူမီလန်စခရီးနီးယားနဲ့နောက်ကိုရီးယားကစားသမားလီကန်အင်းတို့ကိုလည်းခေါ်ထားတာကြောင့်အခုဆိုရင်မီးပြတဲ့အန်ရီဂေးလက်ထက်မှာကစားသမားအသစ်ခေါ်တာ9ယောက်ရှိသွားပြီဖြစ်ပါတယ်ခင်ဗျာစပိန်ဘက်မှာတော့အက်တလက်တီကိုမက်ဒရစ်အသင်းကချယ်ဆီမှာကစားနေတဲ့စပိန်နောက်တန်းလူအက်စ်ဘောအကွတ်တာကိုတနစ်စာချုပ်နဲ့ခေါ်လိုက်ပါတယ်အက်စ်ဘောအကွတ်တာဟာချယ်ဆီမှာ17နှစ်ကြာကစားပြီးတဲ့နောက်စာချုပ်သက်တမ်းပြည့်ဖို့တနစ်ကြံနေသေးပေမဲ့လည်းချယ်ဆီဘက်ကသူ့ကိုအသင်းကနေထွက်ခွာခွင့်ပေးလိုက်တာကြောင့်အက်တလက်တီကိုအသင်းကသူ့ကိုပြောင်းရွှေ့ချင်မပါပဲအလွတ်ခေါ်ယူလိုက်တာဖြစ်ပါတယ်။ဇာတ်ထဲမှာပဲအာဂျင်တီးနားတောင်ပံကစားသမားအန်ဟယ်ဒယ်မာရီယာဟာသူ့အသင်းဟောင်းဖြစ်တဲ့ Sporting Lisbon ကိုပြောင်းသွားခဲ့ပါတယ်။ Sporting Lisbon ကအသက်35နှစ်ရှိဖြစ်တဲ့မာရီယာကိုတနစ်စာချုပ်နဲ့ခေါ်လိုက်တာဖြစ်တယ်လို့သတင်းတွေကဖော်ပြကြပါတယ်။ဒီတော့ဘောလုံးသမားအပြောင်းအရွှေ့တွေမှာအထူးခြားဆုံးတစ်ခုကတော့ Manchester United ရဲ့အသင်းကစိန်ကိုသမားဒါဗစ်ဒဲဟဲမန်ယူအသင်းကနေထွက်ဖို့ဆုံးဖြတ်လိုက်တာဖြစ်ပါတယ်။အသင်းမှာ12နှစ်ကြာကစားပြီးတဲ့နောက်မန်ယူအသင်းနဲ့စာချုပ်သက်တမ်းကုန်ပြီးနောက်ထပ်စာချုပ်သက်တမ်းတိုးဖို့နှစ်ဖက်ဆွေးနွေးမှုတွေအဆင်မပြေဖြစ်ပြီးတော့အသင်းကနေထွက်ဖို့ဆုံးဖြတ်လိုက်တာဖြစ်ပါတယ်။ဒဲဟဲကတော့အသင်းပရိသတ်တွေကိုသူအသင်းကနေထွက်ပြီးဆိုတဲ့အကြောင်းကိုဇူလိုင်လ10ရက်နေ့ကစာရေးပြီးတော့နှုတ်ဆက်ခဲ့ပါတယ်။ဆိုတော့မယူသင်းကဒဲဟဲကိုစာချုပ်သက်တမ်းမတိုးဖို့ဆုံးဖြတ်လိုက်တာဘာကြောင့်ပါလဲအထူးသဖြင့်အသက်32နှစ်သာရှိသေးတဲ့ဥရောပရဲ့အကောင်းဆုံးဂိုးသမားမဟုတ်ရင်တောင်မှအကောင်းဆုံးတွေထဲကတယောက်ဖြစ်တဲ့ဒဲဟဲကိုပြောင်းရွှေ့ကြည့်တပြားမှမရပဲအသင်းကနေအလွတ်ပြောင်းခွင့်ပေးလိုက်တဲ့မယူအသင်းရဲ့ကင်တွယ်ပုံမှန်ကန်ပါရဲ့လားဒါရင်နဲ့ပတ်သက်ပြီးတော့ Soccer Follow Journal ရဲ့ Editor ချုပ်ကိုကျော်မျိုးရရဲ့အမြင်ကိုမေးကြည့်ထားပါတယ
်တကယ်ရောကဗျာကျွန်တော်တို့သူတို့ဘာကြောင့်လမ်းခွဲရလဲဆိုတော့နှစ်ဖက်စလုံးစာချုပ်သက်တမ်းညှိနှိုင်းရမှာအဆင်မပြေဖြစ်တာမျိုးလည်းရှိနိုင်တယ်လို့ပြီးတော့တကယ်ရတဲ့ပြီးခဲ့တဲ့ရာသီအမားတွေကလည်းဒီပြတန်ဟက်ကိုစိုးရင်စရာဖြစ်စေနိုင်တယ်လို့ကျွန်တော်တို့ထင်တယ်။ယူနဲ့ CV နဲ့ရဆိုင်ခဲ့တဲ့ဒီယူရိုပါလိပွဲမှာဆိုရင်လည်းတကယ်ရကတော်တော်လေးကိုအမားတွေကျူးလွန်ခဲ့တယ်ဝက်ဆန်နဲ့ပွဲမှာလည်းအမားတွေကျူးလွန်ခဲ့တယ် FA ဘလောက်ဘိုလူဝဲမှာလည်းတကယ်ရရဲ့ ဝေးကန်ချက်တွေမကာကွယ်နိုင်မှုကလည်းတန်ဟက်ကိုစိုးရင်စရာဖြစ်သွားစေတယ်ပြီးတော့သူကဘောလုံးကိုရပြီးတဲ့ခါမှာပြန်ပြီးတော့ဖြန့်ဝေတဲ့နေရာမှာလည်းအားနေတဲ့ခါကျတန်ဟက်ကအဲ့လိုမျိုးစိတ်မကြိုက်ဘူးပြောဒီချက်တွေဘောလုံးမှာကန်တွယ်ခဲ့တဲ့ပုံစံရောက်ဆိုရင်ဒီကိုသမားကသူကဟိုအားလုံးရဲ့အစပြုရပဲဒီကိုသမားအစမပြုနိုင်ရင်မှမယ်တကယ်ဘောလုံးပိတ်ပုံးမှုကြီးကမှားတာကြီးတော့တော်တော်များတယ်ပွဲပေါင်းလို့လေအဲ့တော့သူ့ရဲ့စိုက်ကိုသမားမဟုတ်ဘူးဆိုတော့အခါမှာသူအဲ့ဒီနေရာကိုစတင်ပြောင်းလဲဖို့သူစူးစမ်းလိုက်တယ်လို့တော့ကျွန်တော်မြင်ပါတယ်ခင်ဗျာတဟဲရကကျွန်တော်တို့ဒီမန်ယူမှာ12နှစ်ကစားခဲ့ရဲ့အသက်ကလည်းတိတ်မကြီးသေးတော့ထားမယ်ဆိုရင်ထားလို့ရတယ်ထားမယ်ဆိုရင်အရန်ကိုသမားဖြစ်သွားမလဲဖြစ်သွားမယ်ဆိုရင်တဟဲရလည်းသူကလက်ခံမှာမဟုတ်ဘူးသူကလည်းပြီးခဲ့တဲ့ရာသီကတွေ့လဲအိတ်စုကိုရတဲ့အခါကျတော့သူကလည်းသူ့ကိုအရန်ထားရင်သူကလည်းတွေ့တတ်မဲ့ပုံစံမရှိဘူးအဲ့တော့နှစ်ဦးနှစ်ဖက်လမ်းခွဲလိုက်ကြတယ်လို့ထင်တယ်ဒီလိုမျိုးကြီးလမ်းခွဲလိုက်တာကတော့မန်ယူအတွက်တော့နင်းနာမှုတော့ရှိတယ်အကျိုးမြတ်ပိုင်းဆိုင်ရာကဆုံးရှုံးတင်တော်သွားရမန်ယူအနေနဲ့သူကပထမဆုံးကသူကစာချုပ်ချုပ်မယ်စာချုပ်တင်ချုပ်မယ်လုပ်ပြီးတော့မှနောက်ပိုင်းမှာမချုပ်တော့ဘူးလို့လိုက်တယ်။ဒါကြောင့်မလို့မန်ယူအတွက်နဲ့တော်တဲ့အဆုံးမြတ်ချက်တစ်ခုဖြစ်တယ်လို့တော့ကျွန်တော်တို့မြင်တယ်
။အဲဟာမန်ယူအသင်းမှာ12နှစ်ကြာကစားပြီးပွဲပေါင်း945ပွဲနဲ့အသင်းသမိုင်းမှာတတမမြောက်ပွဲအများဆုံးကစားတဲ့ကစားသမားဖြစ်လာခဲ့ပြီးတော့မန်ယူအသင်းနဲ့တူပရီးမီးယားလိဂ်တစ်ကြိမ်FA ဖလားတစ်ကြိမ်လိဂ်ဖလားနှစ်ကြိမ်နဲ့ယူရိုပါလိဂ်တစ်ကြိမ်ရပြီးတော့community တိုင်းကို၃ ရခဲ့ပါတယ်။ဒါပြင်မနစ်ကလည်း Premier League ရဲ့အကောင်းဆုံးဂိုးသမားစုရွှေလဲစုကိုရခဲ့ပြီးတော့အသင်းသမိုင်းမှာ clean sheet အကြိမ်190နဲ့ clean sheet အများဆုံးရတဲ့ဂိုးသမားတစ်ယောက်ဖြစ်လဲစံချိန်တင်ခဲ့တာဖြစ်ပါတယ်ခင်ဗျာ။ဒီမှာနောက်ထပ်ဘောလုံးသတင်းတစ်ခုကတော့ American မျိုးသမီးဘောလုံးသင်းကနာမည်ကြီးတိုက်စစ်မှု Megan Rapinoe ဟာ2023ခုနှစ်အမျိုးသမီးကမ္ဘာဖလားပွဲနဲ့လက်ရှိ American Major League ဘောလုံးရာသီအပြီးမှာကစားသမားဘောကနေအနားယူတော့မဲဆိုပြီးတော့ဇနီးနေ့ကကြေညာလိုက်ပါပြီ
My last season my last World Cup and my last NWSL season
ဒါကကျွန်မအတွက်တော့နောက်ဆုံးကစားမဲ့ဘောလုံးရာသီဖြစ်ပါတယ်ဒီကမ္ဘာဖလားကနောက်ဆုံးကစားမဲ့ကမ္ဘာဖလားဖြစ်ပြီး American အမျိုးသမီးအမှတ်ပေးဘောလုံးပွဲတွေမှာကစားတဲ့နောက်ဆုံးဘောလုံးရာသီဖြစ်ပါတယ်
သူတို့တော့ဒီနေ့ကမ္ဘာဖလားက၄ကြိမ်မြောက်ကမ္ဘာဖလားဖြစ်ပြီးတော့တကယ်လို့ American မျိုးသမီးအသင်းသားဒီနေ့မှာထပ်ပြီးတော့အနိုင်ရမယ်ဆိုရင်တော့ဒါကကမ္ဘာဖလားကို၃ကြိမ်သက်သက်ရမှာဖြစ်ပါတယ်ခင်ဗျာ
ကိုရနိုင်စီစဉ်တင်ဆက်တဲ့အပတ်စဉ်အားကားကဏ္ဍကိုနားဆင်ကြကြရတာပါခင်ဗျာဒီနေ့အတွက်အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲခင်ဗျာပြည်အမေရိကန်တန်ကနေပုံထုတ်ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါအခုဆက်ပြီးတော့နောက်ဆုံးရရှိထားတဲ့သတင်းအကျဉ်းချုပ်ကိုမက်ခင်လေးကတလဲတင်ပြပေးပါဦးမယ်ခင်ဗျာ
။မြန်မာနိုင်ငံမှာအကြမ်းဖက်မှုတွေရပ်တန့်ဖို့နဲ့ဆေးရုံစာတင်ကြောင်းစတဲ့အရက်သားတွေထိခိုက်သေးကြီးစေတဲ့တိုက်ခိုက်မှုတွေအဆုံးသတ်ဖို့အင်ဒိုနီးရှားနိုင်ငံသားကြီးဝန်ကြီးရနိုမာဆူဒီကအာဆီယံနိုင်ငံသားကြီးဝန်ကြီးရဲ့အစည်းအဝေးမှာဒီနေ့ပြောဆိုတိုက်တွန်းသွားပါတယ်။မြန်မာအရေးနဲ့ပတ်သက်လို့အာဆီယံဘုံသဘောတူညီချက်9ရဲ့အကောင့်ထဲဖော်ရမှာအာဆီယံအဖွဲ့ဝင်နိုင်ငံတွေကြားသဘောထားကွဲလွဲမှုတွေရှိလာချိန်မှာပဲဝင်ကြီးမာဆူဒီကအခုလိုသတိပေးပြောဆိုသွားတာပါ။ပြီးခဲ့တဲ့ရက်ပိုင်းကပဲထိုင်းနိုင်ငံသားကြီးဝင်ကြီးမြန်မာနိုင်ငံကိုတိတ်တဆိတ်တွားရောက်ခဲ့တာရှိတယ်လို့မြန်မာအရေးအလွတ်သဘောဆွေးနွေးပွဲတစ်ရက်လေထိုင်းနိုင်ငံမှာပြီးခဲ့တဲ့လကကျင်းပခဲ့ပါသေးတယ်။အဲ့ဒီဆွေးနွေးပွဲကိုအင်ဒိုနီးရှားအပါအဝင်အဓိကကြတဲ့အာဆီယံနိုင်ငံတချို့ကမထောက်ခံတယ်လို့တက်ရောက်ခြင်းလည်းမရှိခဲ့ပါဘူး။2021စစ်တပ်အာဏာသိမ်းမှုပြီးတဲ့နောက်ပိုင်းဖမ်းဆီးထိန်းသိမ်းခံထားရတဲ့မြန်မာဒီမိုကရေစီခေါင်းဆောင်ဒေါ်အောင်ဆန်းစုကြည်နဲ့တွားရောက်တွေ့ဆုံခဲ့တဲ့အကြောင်းထိုင်းနိုင်ငံသားကြီးဝင်ကြီးဒွန်ပရမုတ်ဝီနိုင်ကဒီနေ့သတင်းတောက်တွေနဲ့တွေ့ဆုံပြောဆိုလိုက်ပါတယ်။ဒေါ်အောင်ဆန်းစုကြည်ကြမ်းကြမ်းမာမာရှိနေပြီးကောင်းမွန်တဲ့တွေ့ဆုံဆွေးနွေးမှုဖြစ်ခဲ့တယ်လို့လည်းပြောပါတယ်။တနည်းအနေနဲ့ကဒေါ်အောင်ဆန်းစုကြည်နဲ့တွေ့ဆုံခဲ့တာပါ။
မခင်လေးကနောက်ဆုံးရရှိထားတဲ့သတင်းအကျဉ်းချုပ်ကိုတင်ပြပေးခဲ့တာပါခင်ဗျာဒီကနေ့ညအတွက်အစီအစဉ်ထုတ်လို့ရမှုကတော့မဆုမှုဖြစ်ပါတယ်ဆက်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ပီတာဟန်လင်နဲ့ဟဲလင်ကိုဒိန်းတို့ဖြစ်ကြပါတယ်ကျွန်တော်ကတော့ဇောင်းမလိုက်ပါခင်ဗျာဒီအမေရိကန်အတန်ရဲ့ပုတ်ထုံးနေ့ညပိုင်းအစီအစဉ်တွေကိုနားဆင်နေကြရတာဖြစ်ပါတယ်ဒီကနေ့အတွက်အစီအစဉ်တွေပကြခင်မဲ့ပြီးဆုံးတော့မှာဖြစ်ပါတယ်သောရရှိမန်းနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးရန်တွေခတ်သိမ်းကင်းဝေးပြီးတော့လူရင်းဆန္ဒတွေအမြန်ဆုံးပြည့်ဝနိုင်ကြပါစေခင်ဗျာ
This program has come to you from the Voice of America, Washington.